Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာဘေးအန္တရာယ်ကင်းဝေးကြပါလိမ့်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့ဒေါ်လာ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်အဓိကတော့မြန်မာပြည်နဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေဟာကြန့်ကြာနေတယ်။ဥပမာအောက်လွှတ်တော်ကနေပြီးအတည်ပြုပြီးသွားပြီး resolution တစ်ခုဟာအရာကစနစ်ကနေပြီးတော့မတော်ဖြတ်နိုင်သေးဘူး
။ဒီဘက်ရောက်မြန်မာရေးလှုပ်ရှားသူတွေရဲ့စနေနေ့လှုပ်ရှားမှုသတင်းမှကြားရမှာဖြစ်တယ်လို့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကသတိပေးလိုက်တဲ့အကြောင်းနဲ့အတူမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကတည်းကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစီကြီးပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့စူးစီးတင်ဆက်ပေးသွားမှာပါ။သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်နေကြတို့အတန်အစီအစဉ်နဲ့ကိုဗစ်ကာယောဂါတတိယလိုင်းကြုံနေရတဲ့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စုံးမင်းတို့ပြောပြပေးပါဦးဗျာ
ဂျုံလ26ရက်စနေနေ့ဟာချင်းတိုင်းသားကျောင်းသားခေါင်းဆောင်ဆလိုင်းတင်မောင်ဦးကျိုးပေးခုမြခံခဲ့ရတဲ့45နှစ်မြောက်နေ့ဖြစ်ပြီးမြန်မာနိုင်ငံတလွှားကဆင်အာနာသိမ့်မှုဆန့်ကျင်ဆန္ဒပြပွဲတွေမှာသူ့ကိုဂုဏ်ပြုပြီးသူပြောခဲ့တဲ့စကားတွေကိုတောက်နှုတ်ရေးသားထားတဲ့စာတမ်းတွေကန်ဆောင်ပြီးချီးတက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်ပပေးရမ်းမြို့နယ်မှာစနေနေ့ကလူငယ်တွေစုဝေးပြီးတက်တက်ပြက်ဆန္ဒပြခဲ့ကြတာပါဆီယနာရှင်ဆန့်ကျင်တဲ့စာတမ်းတွေမိရှုထားတဲ့မိတို့တွေကန်ပြီးချီတက်ဆန္ဒပြခဲ့ကြတဲ့လူငယ်တွေဟာရဲကားတွေရောက်လာချိန်မှာချက်ချင်းပဲလူစုခွဲခဲ့ကြတာဖြစ်ပါတယ်။ရန်ကုန်အရှိတကုံအရက်မှာလည်းလူငယ်တွေစုဝေးပြီးပြည့်တပြည့်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်ကဆန္ဒပြမှုတွေမှာအဖမ်းဆီးတွေရှိနေပေမဲ့ဘယ်နှစ်ယောက်ဖမ်းခံရတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။လုံခြုံရေးတွေကျင်းပချက်ချက်ချထားတဲ့ကြားကပဲတဝင်းမှာဒေသခံရာနဲ့ချီးပြီးဆန္ဒပြနေကြတာဖြစ်ပါတယ်။တနင်္လာရီတိုင်းလောင်းလုံနဲ့ဝင်းကျင်ကြီးရွာတွေမှာတပိတ်စစ်ကြောင်းတွေစကိုင်းတိုင်းဒဇယ်မှာထိုင်တပိတ်အပြင်မန္တလေးမုံရွာကလေးငင်းကြံစတဲ့မြို့တွေကဆန္ဒပြပွဲတွေမှာလဲဆလိုင်းတင်မောင်းဦးကိုဂုဏ်ပြုတဲ့တပိတ်စစ်ကြောင်းတွေခြိတိုက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြုတ်ခွဲတာကြောင့်ဖေဗူလီကနေအခုချိန်ထိဆိုတေဆုံးရသူက881ယောက်နဲ့အဖမ်းခံရသူက9200ဝန်းကျင်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ဒီအရေးအတွက်ဟာမဟုတ်မှန်ဘူးလို့ညှင်းဆိုထားတာပါ။မြန်မာနိုင်ငံမှာဂျူလ25ရက်ကနေ26ရက်နေ့ညပိုင်းအထိ24နာရီအတွင်းကိုဗစ်ဓာတ်ကွဲအတည်ပြုလူနာအသက်983ယောက်ရှိနေပြီးတနင်္ဂနွေလုံးတိုင်းတာနဲ့ဆိုအတည်ပြုလူနာ3000ကျော်ရှိနေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အခုအချိန်အထိကိုဗစ်ရောဂါပိုးရှိမရှိဓာတ်ခွဲဆန်းသက်တဲ့ဓာတ်ခွဲနမူနာပေါင်းက 1.9 သန်းကျော်ရှိပြီးသေဆုံးရသူစုစုပေါင်းက3290ရှိတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးပြီးသားသူတွေမှာပါဒီရောဂါဖြစ်ပွားတာကိုတွေ့နေရတာပါ။ရခိုင်ပြည်နယ်မောင်တော်မြို့မှာကျက်သပရီနေကကိုဗစ်အတည်ပြုလူနာ9ယောက်ရှိခဲ့ပြီးအဲ့ဒီထဲမှာကိုဗစ်ကာကွယ်ဆေးထိုးထားသူ3ဦးကိုမသိငါလို့ထပ်ပြီးဆက်စီရမှာရောဂါပိုးတွေ့ရတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားမှုက VOA ကိုပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်တောင်ကုန်းမှာလည်းအချုပ်သားနှုတ်မှာဒီယောဂါပိုးကူးဆက်တာတွေ့ရတာပါ။ဒီကံယောဂါဖြစ်ပွားမှုတိုးနေတဲ့အိန္ဒိယနဲ့ကရဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းအပြင်ရန်ကုန်တိုင်းမန္တလေးတိုင်းတနင်္သာရီတိုင်းနဲ့ရှမ်းပြည်နယ်မွန်ပြည်နယ်တွေမှာလည်းကိုဗစ်ကူးဆက်မှုတွေရှိနေပါတယ်။ဆရာဝန်တွေ၊သူနာပြုတွေနဲ့ကျန်းမာရေးလုပ်သားတွေဆက်အနာသိမ့်မှုဆန့်ကျင်တဲ့အနေနဲ့စီဗီအမ်ဝင်ပြီးအလုံးမစင်အာဏာဖီဆိုင်လုပ်နေတာကြောင့်အခုချိန်ထိဆေးရုံတွေကျန်းမာရေးဌာနတွေကောင်းကောင်းမလဲပတ်နိုင်သေးတယ်လို့ဓာတ်ခွဲဆစ်ဆင်းမှုတွေလည်းတိတ်မလုံနိုင်သေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားလာတာကြောင့်15လကြာရပ်ဆိုင်းထားရတဲ့အပျော်စီးသင်္ဘောခီးတွားလုပ်ငန်းကိုအမေရိကန်မှာစနေနေ့ကပြန်လည်စတင်လိုက်ပါပြီ။ စနေနေ့မှာ Florida ပြည်နယ် Fort Lauderdale စိတ်ကမ်းကနေပထမဆုံးထွက်ခွာတဲ့ Celebrity Edge အပျော်စီးသင်္ဘောမှာတော့လိုက်ပါနိုင်တဲ့ခီးတယ်အရေအတွက်ရဲ့40ရာခိုင်နှုန်းကိုပဲတင်ဆောင်မှာဖြစ်တယ်လို့ခီးတယ်အားလုံးလို့ကိုဗစ်ကာကွယ်ဆေးထိုးထားမှာဖြစ်ပါတယ်။ကူးစက်ရောဂါကာကွယ်တားဆီးဗဟိုဌာန CDC ရဲ့သတ်မှတ်ချက်အရခီးတယ်အနည်းဆုံး95ရာခိုင်နှုန်းကကာကွယ်ဆေးထိုးပြီးသားဖြစ်ဖို့လိုအပ်ပြီးသူတို့သင်္ဘောမှာလိုက်ပါမယ်သူ96ရာခိုင်နှုန်းကဆေးထိုးပြီးသားဖြစ်ကြောင်း Celebrity Edge ကပြောပါတယ်။အပျော်စီးသင်္ဘောကြီးတွေမှာကိုဗစ်ကူးစက်မှုနဲ့တည်ဆုံမှုတွေဖြစ်ပွားခဲ့တဲ့နောက်အခုပထမဆုံးသင်္ဘောစတင်ထွက်ခွာပြီးအပျော်စီးသင်္ဘောခီးသွားလုပ်ငန်းကိုပြန်လည်စတင်လိုက်တာဖြစ်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်။မြန်မာနဲ့ဒေတာတွင်ထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ VOA American တိုင်းရင်တင်းငွေနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်။အခုတော့အမေရိကန်နိုင်ငံသားဦးဝင်းကြီးရဲ့ဥရောပခီးစဉ်အပါအဝင်တိတ်တရောက်နိုင်ငံတကာသတင်းတွေကိုကိုခမောင်စုံမင်းကပြောပြပေးမှာပါ။အ
ီရန်နိုင်ငံအနေနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့2015ခုနှစ်ကနျူကလ িয়ার ထိန်းချုပ်ရေးအစီအစဉ်ကိုပြန်လည်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းအီရန်နိုင်ငံကစနေနေ့မှာပြောဆိုလိုက်ပေမဲ့တလျှောက်လုံးစစ်ဆန်ညှိနှိုင်းမှာမဟုတ်ကြောင်းလည်းသတိပေးလိုက်ပါတယ်။အီရန်နဲ့အမေရိကန်အစိုးရတို့ဟာ2015ခုနှစ်ကချုပ်ဆိုခဲ့တဲ့အဲ့ဒီစာချုပ်အတိုင်းပြန်လည်လိုက်နာနိုင်ရေးအတွက်တဆင့်ကန်ဆွေးနွေးနေတာပါ2015ခုနှစ်သဘောတူညီချက်မှာတော့အီရန်နိုင်ငံကနျူကလ িয়ার အစီအစဉ်တွေကိုကန့်သတ်လျှော့ချပြီးအပြန်အလှန်အနေနဲ့အီရန်အပေါ်ပိတ်ဆို့ထားတဲ့ဒဏ်ခတ်မှုတွေကိုဖယ်ရှားဖို့ထည့်သွင်းထားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့2018ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအဲ့ဒီနိုင်ငံကသဘောတူညီချက်စာချုပ်ကနေနှုတ်ထွက်ခဲ့ပါတယ်ဒါကိုအမေရိကန်သမ္မတဂျိုးဘိုင်ဒင်က2015စာချုပ်ကိုပြန်လဲသဘောတူဖို့လှုပ်ဆောင်နေပါတယ်။အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဆာဟစ်ကဒဇာဒက်ကလည်းသဘောတူညီချက်ကိုပြန်လဲအကောင့်ထဲပေါ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အမေရိကန်အနေနဲ့အရင်သမ္မတဒေါ်နယ်ထရန့်ရဲ့မအောင်မြင်တဲ့လမ်းကြောင်းအတိုင်းလိုက်မယ်ဆိုရင်တော့အီရန်အနေနဲ့ဘယ်တော့မှဆွေးနွေးမှာမဟုတ်ဘူးလို့ပြောပါတယ်။ကုလသမဂ္ဂအနုမြူအေဂျင်စီ IAEA ကတော့အီရန်နိုင်ငံနဲ့ပတ်သက်တဲ့နျူကလ িয়ার စောင့်ကြည့်စစ်ဆေးရေးသဘောတူညီချက်ဟာမနေ့တောက်ကြနေ့ကတက်တန်းကုန်ဆုံးသွားပြီဖြစ်သဖြင့်ထပ်မံတက်တန်းတိုးမယ်မတိုးဘူးဆိုတာအများဆုံးအကြောင်းပြန်ဖို့အီရန်အစိုးရကိုတောင်းဆိုထားပါတယ်။အီရန်သံတမန်တဦးကတော့သူတို့အနေနဲ့ပြန်လည်ဖြေကြားဖို့တာဝန်မရှိဘူးလို့ပဲတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလန်ကန်ဟာဒီကနေ့တနင်္ဂနွေနေ့အီတလီနိုင်ငံကိုရောက်ရှိမှာဖြစ်ပြီးအီတလီအစိုးရခေါင်းဆောင်တွေပေါ်ယဟန်မင်းကြီးတို့အပြင်ဆက်မှုဖွံ့ဖြိုးပြီးနိုင်ငံ20ရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဘလန်ကန်ဟာရောမမြို့မှာအီတလီနိုင်ငံသားရေးဝန်ကြီးနဲ့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့တို့ကတာဝန်ရှိသူတွေနဲ့ဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။အဲဒီနောက်မနက်ဖြန်တနင်္လာနေ့မှာအီတလီဝန်ကြီးချုပ်မာရီယိုဒရော့ဂီနဲ့သမ္မတစာဂျီယိုမတာရဲလာတို့နဲ့လည်းစီးရီးယားပြည်တွင်းစစ်အရေးနဲ့အဲ့ဒီနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးတို့ကိုဆွေးနွေးမှာဖြစ်ပါတယ်။ဆက်လက်ပြီးအမေရိကန်နဲ့အီတလီနိုင်ငံရဲ့ဝန်ကြီးတို့နှစ်ဦးဟာအစ္စလာမစ်အစွန်းရောက်အိုက်ဆက်အဖွဲ့တိုက်ဖြတ်ရေးမဟာမိတ်အဖွဲ့မှပါဝင်ခဲ့ကြတဲ့နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာလည်းပူးတွဲသဘာဝပတိတွေအဖြစ်လှုပ်ရှားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာစီးရီးယားနိုင်ငံပြည်တွင်းစစ်ကြောင်းဒုက္ခသည်စခန်းတွေကထောင်ပေါင်းများစွာရှိကြတဲ့အမျိုးသမီးနဲ့ကလေးတငယ်တွေကိုအစ္စလာမ်ရဲ့အစွန်းရောက်အိုက်ဆက်အဖွဲ့ကလူသစ်စုဆောင်းတာတွေလုံမာကိုအလွန်အမင်းစိုးရင်ကြောင့်ဖော်ပြထားပါတယ်။ဗြိတိန်ချမ်းမာရေးဝန်ကြီးမက်ထန်ကော့ဟာသူချမှတ်ထားတဲ့ကိုဗစ်ကပ်ရောဂါစီးမင်းတွေကိုချိုးပေါက်ပြီးသူ့ရဲ့ရုံးခန်းထဲမှာလက်ထောက်ဝန်ထမ်းအမျိုးသမီးကိုဖက်နှမ်းလိုက်တဲ့အတွက်ဝန်ကြီးတာဝန်ကလည်းဒီကနေ့နှုတ်ထွက်လိုက်ပါတယ်။အဲ့ဒီအိမ်တော်ရှိတဲ့ချမ်းမာရေးဝန်ကြီးဟာတီတုဘန္နာနဲ့လဆာငွေပေးထားတဲ့ဝန်ထမ်းအမျိုးသမီးကိုဖက်နှမ်းနေတဲ့ဓာတ်ပုံကိုသက်ဆန်းသတင်းစာမှာမနေ့တောက်ကြနေကဖော်ပြခဲ့ပြီးနောက်သူ့အနေနဲ့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်စီကိုနှုတ်ထွက်စာတင်လိုက်ပါတယ်။ Dane Patte B Tugani Yomi Banyaga Akulu Dauman Lai Bare.
I'm keen to see the Prime Minister to Tudine when you don't see good notice that in like the job.
Turo Soyani Nele, Pidure Lube, Kobik Kayoga, Simian Niku, Lina Yame Chao, Joso Dwarapchi Bare. Dane Patte B when you don't Johnson in there, Jamai when you think the Yama Asadu will be in Sandy Ababi Kamia.
ဒေါက်တာမြို့သက်နဲ့ကိုခမောင်ဆုံးမင်းတို့တင်ပြခဲ့တာဖြစ်ပါတယ်။ပြည်ဝင်အမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ရင်းဦးဆုံးတော့ပြည်ပရောက်မြန်မာရေးလှုပ်ရှားမှုသတင်းတွေကိုပြောပြပါမယ်။မြန်မာနိုင်ငံမှာဆရာနာ 2023မှာလူသားချင်းစာနာမှုအကူအညီပေးနိုင်ရန်ပုံငွေရှာတဲ့ပွဲတွေကျင်းပကြပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြံတွေကြုံနေရတဲ့မြန်မာအရေးမှာပုံမအာယုံဆိုင်ဆောင်ရွက်ပေးကြဖို့ကိုလည်းသက်ဆိုင်ရာနိုင်ငံတွေကလွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့ကြတာပါ။ဒီအကြောင်းကိုပြောပြမှာဖြစ်ပါတယ်။အမေရိကန်အရှေ့ဘက်ခြမ်းဝါရှင်တန်ဒီစီမေရီလန်ဗာဂျီးနီးယားပြည်နယ်ကမြန်မာရေးတကြွလှ Yamu Guni Bi, Yamung We Shawema, Yama Yuya, Asa Dao Yo, Diana Asa Sagova, Yang Chaja de Lu, Diana did the Chin Akakuni, let's do Yavare.
ဒီရာကြီးတဲ့ရောက်ပြီးဆိုင်ငံပေါင်းများစွာနဲ့စီကားနေတဲ့စနေနေ့ရမုံမေရှာပွဲလုပ်ခဲ့ရတဲ့အကြောင်းတော့ဇေယျောင်းပွဲတော်ကဖြူပြီးဆောင်ဝန်ကတူဖြစ်တဲ့ဥယင်ထွေကရှင်းပြပါတယ်။ဒီဒါတော့ကျွန်တော်မယ်ရီလန်ဒီနေ့ပေါ့နော်ရှင်းပြအကြောင်းပြည်ဒီနေ့မှာလာပြီးကျွန်တော်တို့ဂျိုင်းနာပေါင်းဆိုရဲ့ဇေယျောင်းပွဲကိုကျွန်တော်လုပ်ပါတယ်။ဇေယျောင်းပွဲမှာဂျိုင်းနာပေါင်းဆ တဲ့ဟိုကောင်းကောင်းပြီးပြရလဲစကားပြောတယ်နောက်ပြီးကျွန်တော်တိုင်းသားတွေလည်းမြို့တွေရောက်ရှိတဲ့ပုံကြီးအားလုံးပြူတန်းပြီးတော့ကျွန်တော်တို့ရေဦးတော်လိုင်းတိုက်ပွဲမှာပါဝင်ဆင်းနေနေကြတဲ့ဘဘပြည်သူလူသားတွေအားလုံးပြူတန်းမယ်ဆိုပြီးရေးချင်းနဲ့ပွဲလေးလုပ်တာပါခင်ဗျာကျွန်တော်တို့ပြည်ပမှာရှိတဲ့ညီကိုမောင်နှမတွေတိုင်းသားတွေအားလုံးကတော့ဒီလိုမှရှိတဲ့ညီကိုမောင်နှမတွေအားလုံးနဲ့ပြူပါပဲဒီဘက်မှာရှိတဲ့ညီကိုတိုင်းသားပေါင်းအားလုံးကတော့ကျွန်တော်တို့လည်းနောက်ကနေပံ့ပိုးပေးမယ်၊ကူညီပေးမယ်
။ပြီးခဲ့တဲ့သတင်းမှတ်ကစာပြီးမြမအရင်နဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့အောက်လွှတ်တော်အမတ် Greg Grimes တို့ရေးဆွဲတဲ့ Burma Bill ခေါ်မြမနိုင်ငံဆိုင်ရာဥပဒေကြမ်းတစ်ခုကိုလွှတ်တော်ကအတည်ပြုပေးဖို့ Washington DC အပါအဝင်အမေရိကန်နိုင်ငံတွင်းတည်နေတဲ့ချို့မှာမြမအရေးလှုပ်ရှားသူတွေကဆန္ဒပြတောင်းဆိုခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်မှကြန့်ကြာနေတဲ့မြန်မာဥပဒေကြမ်းကိုအမြန်အတည်ပြုပေးဖို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကမြန်မာရေးလှုပ်ရှားသူတွေကလည်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ဆန်ဖရန်စစ္စကိုရုံးရှိသွားရောက်ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြောင်းဥကိုကိုလေးကပြောပါတယ
်အဓိကကတော့မြန်မာပြည်နယ်ပတ်သက်တဲ့ဥပဒေမူကြမ်းတွေဟာကြန့်ကြာနေတယ်ဥပမာအောက်လွှတ်တော်ကနေပြီးအတည်ပြုပြီးသွားပြီး resolution တစ်ခုဟာအဲ့ဒါကစိနစ်ကနေပြီးတော့မတော်ဖြတ်နိုင်သေးဘူးအဲ့ဒီအတွက်ကြောင့်မြမဥပဒေချမ်းနေဘယ်ရောက်နေလဲဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ဆန္ဒပြကြတာဖြစ်တယ်ဆန္ဒထုတ်ပေါ်ကြတာဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့ Federal Reserve Bank မှာရှိတဲ့ 1.2 billion ကို Joe Biden Administration ကသူတို့ freeze လုပ်ထားတယ်တားမြစ်ထားတယ်ပေါ့အဲ့ဒီပတ်စံတွေကိုကျွန်တော်တို့မြမပြည်မှာရှိတဲ့လူမှုရေးကဏ္ဍ၄ကျမ်းမာရေးကဏ္ဍပညာရေးကဏ္ဍတွေမှာပြီးဖို့ရယ်နောက်တစ်ခုက CDM ဝင်နေတဲ့ဒုက္ခရောက်နေတဲ့လူတွေကိုပံ့ပိုးဖို့အတွက်ကျွန်တော်တို့အရာတွေကိုတောင်းဆိုခဲ့ပါလဲ
ကနေဒါနိုင်ငံမှာလည်း NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ပံ့ကူညီနိုင်ရေးရန်ကုန်ဝေချတဲ့ဈေးရောင်းပွဲတစ်ခုကိုဗန်ကူးဗားမြို့ slogan ပန်းညံမှာစနေနေ့ကကျင်းပခဲ့ပြီးမြန်မာပြည်ကရိုးရာအစားအသောက်တွေရောင်းချခဲ့ကြောင်းပွဲတော်ဝန်ကတူဖြစ်သူကိုမင်းနိုင်ကပြောပါလေ
ဒ ကျွန်တော်ကတန်ကူပါရဲ့ဒီ slogan ပန်းချံပေါ့နော် slogan pack ပေါ့အဲ့ဒီမှာကျွန်တော်တို့ဒီဒီမှာစားတော့ဒီရောင်းချတယ်ရလာတဲ့ဒီအကျိုးနဲ့ဒီအားလုံးကကျွန်တော်တို့ဟိုအန်ယူဂျီကိုသွားမယ်အန်ယူဂျီအပီတီအက်ကိုသွားမယ်နောက်တစ်ခါစီဒီအမ်ပါစီဒီအမ်ကိုကျွန်တော်တို့ဒီဘုတ်အတွက်ဒါရောင်းပေါ်လေးလောက်တာပါ
ကောင်းမြတ်သာတော်ရအောင်လို့ရှိရင်ကျွန်တော်တို့ကောင်းကျင်းဘောင်းချူပါတယ်ကောင်းကျင်းချိတ်ပါမယ်အကျော်ဆုံးပါမယ်နောက်တစ်ခါကျွန်တော်အတုတ်ဆုံးရှိတယ်အဲအလုံးခေါဆွဲရှိတယ်မိုဟင်ခါရှိတယ်နောက်တင်မောဒီထောင်းရှိတယ်ဒမ်ဘောက်ရှိတယ်နောက်မန္တလေးမြို့ရှိတယ် We for All ဖွဲ့ကတိုကျိုရှင်ဂျူကူဘူရာကာဝါစကီဘူရာယုံနာတော့ဝိုက်အလှူငွေကောက်ခံရရှိတဲ့ဂျပန်ယန်ငွေ 9,600 ကျော်ကို CRPH နဲ့မြန်မာပြည်တွင်းလိုအပ်သူတွေထံလှူဒါန်းသွားမယ်လို့သိရပါတယ်။တောင်ကိုရီးယားနိုင်ငံမှာဖွဲ့စည်းထားတဲ့ဆရာနာသိမ်မှုစန့်ကျင်ရေးကော်မတီကိုရီးယားကလည်းဇွန်လ10ရက်ကနေ 25ရင်းနေ့ထိကောက်ခံရရှိတဲ့အလှူငွေစုစုပေါင်း 1,300 ကျော်ကို CRPH နဲ့အခြားလိုအပ်တဲ့နေရာတွေစီပေးပို့သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ VOA အမေရိကန်တိုင်းရင်တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။ အခုတော့မြန်မာနိုင်ငံကကိုဗစ်ကာယောဂါနောက်ဆုံးအခြေအနေနဲ့ပတ်သက်တဲ့သတင်းကိုပြောပြမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအိန္ဒိယနယ်စပ်ကနေတကြောပြန်တိုးလာတဲ့ကိုဗစ်ကာယောဂါကူးစက်မှုတွေဟာတတိယလှိုင်းအစအဖြစ်သတိထားဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတာဝန်ရှိသူတို့ကသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံမှာစတင်တွေ့ရှိခဲ့ရတဲ့ကူးစက်မြန် Delta 4 မျိုးကွဲတိကျောက်တကမ္ဘာလုံးမှာကူးစက်မှုတွေတိုးလာနေချိန်မြန်မာနိုင်ငံမှာလည်းမေလကုန်မှာပိုးသစ်တွင့်နှုန်း 900 ကိုင်လုံး 900 ကိုင်နှုန်းရှိရာကနေအခုဆိုရင် 15 ကိုင်နှုန်းနီးပါးရှိလာနေပြီလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာသန်းနိုင်စိုးက VOA ကိုပြောပါတယ်။ကူးစက်မြန်ပိုးသစ်အန္တရာယ်ကိုထိန်းချုပ်နိုင်အောင်ဘာတွေလုပ်ဖို့လိုအပ်ပါသလဲဘယ်လိုစိန်ခေါ်မှုတွေရှိသလဲဆိုတာကိုတော့
ဒေါက်တာသန်းနိုင်စိုးကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်။ဟုတ်ကဲ့ဒီကိုဗစ်တတိယလှိုင်းစတက်လာတာတရားဝင်လက်ခံလိုက်ရပုံကိုကူးစက်ရောဂါကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာသန်းနိုင်စိုးကဒါကတော့အခုကျွန်တော်ကတော့ official တက်ဝေးလို့တက်မှတ်လိုက်ရပြီပေါ့နော်ဒီကဲတဲ့ဒီဘက်ကတော့ဒါစပြီးတော့ဘာကြောင့်လဲဆိုကျွန်တော်ကအစကတော့ဒီ
ဆောက်ရက်နေတဲ့ခါကျတော့တစ်ခါလုပ်ငန်းနေတဲ့ထိခိုက်မှာဆိုရင်တော့ပေါ့နော်ဒါပေမဲ့လည်းအခုကတော့ဒီအခြေအနေရတော့ဒီတက်ဝေးဆိုပြီးကျွန်တော်ကတက်မှတ်လိုက်ရတဲ့အနေထားပေါ့နော်ဟုတ်ကဲ့ဆရာအဲ့ဒီတော့ဘယ်လိုအချက်တွေကြောင့်အခုလိုစတက်မှတ်လိုက်ရတာလဲတက်ဝေးရဲ့အစလို့ကျွန်တော်ပြောရမယ်ဆိုရင်တော့ချင်းပြည်နယ်တုံးစံမြို့နယ်တီခါမြို့ပေါ့နော်အဲ့ဒီမှာပြန်ပြီးတော့
ဖေဖော်ဝါရီမတ်လအပတ်မှာလည်းပိုးတွေ့နှုန်းတွေကလည်းတိတ်မဆိုးဘူးပေါ့ဆရာရေးတရာတိုင်းတော့အလုံးစုံတက်လာမှနှစ်ပေါ့ဒါပေမဲ့ခုနပြောတဲ့ဒီ29ရက်9လမှာစပြီးပိုးတွေ့နှုန်းက900ကိုင်နှုန်းဆက်ကိုကျော်သွားခဲ့ပေါ့အဲ့ဒါပြီးတဲ့ခါကျတော့9ကနေပြီးတော့3လို့6ကိုကျန်ကြရင်လည်း၄ရက်6လမှာပိုးတွေ့နှုန်းကြီးစက်တက်တမကိုးနေဖြစ်သွားတယ်ပေါ့အဲ့ဒါနေပြီးတော့တခါပြန်ပြီးနည်းနည် က်ကိုတက်တော့တာပေါ့နော်အဲကနေပြီးတော့ဒီတက်လာလိုက်တဲ့အနေအထားကမေယာ25ရက်နေ့ထုတ်ပြန်တဲ့အထက်မှာ9854ယောက်တက်တဲ့အထက်မှာ159ယောက်တွေ့ရပေါ့နော်အဲတော့ပိုးပင်တော့14.6ခုပေါ့နော်ဒီနေ့လည်း9555ယောက်ပေါ့တက်တဲ့အထက်မှာ983ယောက်တွေ့သေးရဲဆိုတော့14ရက်ကိုင်းတော့အထက်မှာပဲရှိသေးရပေါ့နော်အဲတော့အချိန်ဟုန်နဲ့တက်လို့ကောင်းလုံးပဲဆိုရဟိုအနေအထားကိုပြနေရပါဆရာ
ဟုတ်ကဲ့အဲ့ဒီတော့အခုဒီတတိယလှိုင်းရဲ့လက်ရှိအနေအထားကိုရောဘယ်လိုသုံးသပ်မိလဲဆရာ
အားလုံးပေါ့ကျွန်တော်28ရက်5လနေပြီးတော့ဒီနေ့ပေါ့နော်ထုတ်ပြန်တဲ့26ရက်6လည7နာရီထုတ်ပြန်တဲ့အပါအဝင် test count ကတော့9200နဲ့189ဆစ်ပြီးပြီ positive count ကလည်း9000ကျော်လို့ဆိုဒီ third wave ကလည်းအချိန်ဟုန်နဲ့ဒီကင်းကင်းနဲ့အရာရောခုန positive rate အရာရောဒီလူ sample count 3000လောက်ဆစ်ပြီးတဲ့အခါမှာ1000လောက်တွေ့ပြီးတော့ကနပြောရဲဆရာကိုင်းလုံးအထက်မှာရှိတယ်။နောက်ဆုံးတွေ့ရတဲ့အနေထားလည်းပလီရကိုင်းလုံးအထက်မှာဆိုတာတော်တော်ကြီးကိုမြင်မှားတဲ့အနေထားပါနော်
။ဟုတ်ကဲ့ဆရာ။နောက်ဒီပိုးတွေးတဲ့နေရာတွေရဆိုရောဒီကျဲပြတ်မှုအနေထားက
ဒီနေ့ထွက်တဲ့ data ပေါ့နော်။ဒါမနေ့ကဟာတော့159ယောက်ကိုသူကဒီ breakdown ချပြီးထားတာပေါ့။ဒီနေ့အတိုင်း data ကြီး12ခုကနေပြီးတော့မြို့နယ်ပေါင်းက102ခုကနေပြီးတော့ပိုးတွေးတူတာပေါ့159ယောက်ရှိတဲ့အနေထားပေါ့။ အဲ့လိုဆိုတော့ပထမဆုံးတွေ့ခဲ့တဲ့ဒီတွန်းဆန်ကြည်ကားကနေတမှုပေါ့နော်ကျွန်တော်စတွေ့ရနှစ်နေရာပေါ့ဒီတပ်ဝေးရဲ့အစပေါ့အခုပြည်နယ်တိုင်းဒေသကြီး12ခုလူနယ်ပေါင်း100ခုထိရောက်သွားတဲ့အနေအထားပေါ့နော်အဲ့တော့ဒီတပ်ဝေးကအစကပြင်းပြင်းထန်ထန်နဲ့ဖြစ်လာနိုင်တဲ့အနေအထားကိုကျွန်တော်ရင်ဆိုင်နေရပြီဆိုတာကိုသင်ပြလိုပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အရင်ရခိုင်ကစခဲ့တဲ့ဒုတိယလိုင်းနဲ့ရှင်းလိုက်လို့ရှိရင်အခုတတိယဆိုင်ကဘလူနေထားကိုရောက်နေတယ်သုံးတက်နေမယ်ဆရာ
။ပုံစံကတော့ဒုတိယလိုင်းပုံစံနဲ့ဆင်တာပေါ့ဆရာ။ဒုတိယလိုင်းတော့လည်း August 16ရက်လောက်မှာဖြစ်ပြီးတော့6လပိုင်း10လပိုင်းမှာတက်လာပဲလေဆရာ။ဒါတိတက်တာတက်လာပြီးကျွန်တော်တို့တော်တော်လေးကိုခံနိုင်ရတာပေါ့နော်။အဲ့လိုဒုတိယလိုင်းတော့ကျွန်တော်တို့ရခဲ့တဲ့ဒီအကျွေးကြုံတွေပေါ့နော်။ဒီအားတွေကိုခြေခံပြီးကြည့်ရင်ဒါလေးလည်းပြင်းထန်ဆိုင်တလိုင်းဖြစ်လာနိုင်တဲ့အနေအထားမှာရှိတယ်။ဒါကြောင့်လို့အခုအချိန်ကဒီသူစတဲ့နေရာနေဟဲကဒီဥဆိုးလို့ရပါဘောเนาะဒါ epidemiology တကယ်လုံးရတော့ဖူးလေးငုံလေးဘွားမှာချိုးလိုက်ရင်ဒီအပင်ကြီးကကြီးမလာတော့ဘောเนาะဒါကိုကျွန်တော်တို့ကနေရာတိုင်းမှာယောဂကွင်းဆက်တက်တော့ပြီးတော့ကူးစက်မှုတွေကြောကြတော့ဖို့ဒီဟာကိုဥသာပေးပြီးဆောင်ရွက်ရပါဆရာ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတတိယလိုင်းကိုရင်ဆိုင်ကျော်လွှားနိုင်ဖို့ဘလို့အာသာချက်တွေနဲ့သင်ခေါ်ချက်တွေကိုကြုံနေရလဲဆရာကြီ
းဒုတိယလိုင်းတော့လေ့လာတင်ကြားခဲ့ရတဲ့ဟာလေပြန်ပြီးတော့ကျွန်တော်အတုံးချနိုင်တဲ့အချက်ကတော့ဒါကျွန်တော်ရင်အာသာချက်ပေါ့နော်ဒုတိယလိုင်းတော့မှရှိတဲ့ဒီကာကွယ်ရေးပစ္စည်းတွေ test kit တွေပေါ့နော်ဒီအရာလည်းကျွန်တော်တို့တော်တော်လောက်ရှိတဲ့အနေအထားပေါ့နော်ဒါပေမဲ့တစ်ဖက်မှာတော့ဒီ HR ဘိုင်းဒီဟာတော့ change ချက်ရှိတယ်ဒါကလည်းပူပေါင်းပြီးတော့ဆောင်ရွက်ဖို့တော့ကြိုးစားရဲအဲတချို့ကျွန်တော်တို့ညီကိုမောင်နှမတွေလည်းပြန်ဝင်လာတာရှိတယ်ပေါ့နော်အဲနောက်ဒီပုဂ္ဂလိကကျမကြီးအတင်းနေနောက်တစ်ခုကဒီမြန်မာနိုင်ငံတက်ချီနေတင်မြန်မာနိုင်ငံကျမကြီးမူအတင်းဒီလိုမျိုးအတင်းအဖွဲ့ရေနောက်တစ်ခုကဒီကျမကြီးဆိုင်ရာလူမှုရေးအတင်းအဖွဲ့ဒီအားတွေကျွန်တော်တို့ဝိုင်းဝန်းဆောင်ရွက်မယ်ဆိုရင်ဒီ quarantine ကိစ္စတွေပေါ့နော်နောက်ဒီ transport ကိစ္စတွေ safari ကိစ္စတွေပေါ့နော်အချိန်ပြည့်သွားမယ်ဆိုရင်စောစောလူနာအောင်ဆင်းရအောင်ပို့ဆောင်နိုင်တဲ့အတိုင်းတွေတစ်ခါကဒီ quarantine center တွေမှာကူညီပံ့ပိုးပြီးတော့အထင်းကြီးဆောက်ချောက်ပေးတဲ့အပိုင်းတွေဒါကြီးကောင်းလာမယ်ဆိုရင်လည်းဒီယောဂကွင်းဆက်တွေကိုဖြတ်တောင်းနိုင်မှာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာဆန်းနေဆက်ခင်ဗျာ
မြန်မာနိုင်ငံကကိုဗစ်ကာယောဂနောက်ဆုံးအချိန်အနည်းနဲ့ပတ်သက်လို့ကိုဝင်းမင်းပြောပြသွားတာပါအခုတခါတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကလေးကဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေနဲ့ပတ်သက်လို့ပြောပြမှာပါစစ်တပ်ကအာဏာသိမ်းဖယ်ရှားလိုက်ပြီးနောက်ပိုင်းမှာလဲစစ်စဲကြအမျိုးမျိုးနဲ့တရားစွဲခံရတဲ့အမှုတွေနဲ့ပတ်သက်လို့တပတ်တွင်းထူးခြားချက်တွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။နိုင်ငံတိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးဒီတစ်ပတ်မှာဒုတိယပတ်မြောက်အဖြစ်နဲ့ဇွန်လ21ရက်နေ့ကနေ23ရက်နေ့ထိဆက်လက်ကြားနာဆွစ်ဆေးခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်ကိုသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့နှစ်မှုပုဂ္ဂိုလ်တွင်းကုန်ဥပဒေပုံမှန်8စကြေဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုံဆောင်မှုဥပဒေပုံမှ55ခါခွေနိုင်ငံတော်ရှုတ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ31ခန်းငယ်နဲ့အောက်ရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55စုစုပေါင်း9မှုနဲ့အမှုဖွင့်ထားပြီးတော့ဒီထဲက6မှုကတော့တရားရုံးမှာကြားနာစစ်ဆေးနေပြီးတော့အောက်ရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55နဲ့ဆွဲထားတဲ့အမှုကတော့တရားရုံးမှာဆွဲချက်မတင်ရသေးဘူးလို့သိရပါတယ်ပြီးခဲ့တဲ့တစ်ပတ်ကပထမဆုံးချိန်အမှုတွေစစ်ဆေးခဲ့တုန်းကတော့တရားလိုတွေကိုစစ်ဆေးခဲ့ပြီးဒီတစ်ပတ်မှာတော့တရားလိုပြတက်တည်တွေကိုစစ်ဆေးခဲ့တာပါတရားလိုဘက်ကတင်ပြချက်တွေကိုအကောင်းဆုံးခြေပနိုင်ခဲ့တယ်လို့အပြန်အလှန်မေးခွန်းတွေမှာလည်းအပြစ်မရှိကြောင်းပေါ်လင်းအောင်တက်တည်ထူနိုင်လောက်တဲ့အထိတင်ပြနိုင်ခဲ့တယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းချက်ဘက်ကပြောပါတယ်ဒီထဲကပို့ကုန်သွင်းကုန်ဥပဒေပုံမှန်8နဲ့စက်သွေးဥပဒေပုံမှန်69လုံးနဲ့ဆွဲဆိုခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းဦးကြည်ဝင်းက VOA ကိုအခုလိုပြောပါတယ်
အဲ့ဒေါက်ဆန်းစုကြည်အမှုကတော့ကုဆက်ရတာဟုတ်ဥပဒေရညီစုံမှုမရှိဘူးပေါ့နော်ဆက်သွယ်ပစ္စည်းတွေကဒီထဲရေးဝန်ကြီးဌာနသုံးတဲ့ပစ္စည်းတွေပဲလေသူရှိရဖန်ပြီးတာမဟုတ်ဘူးလေသူကတိုင်းနာမှုမျိုးစားကောရှင်းနေတာလေအဲ့ဒီကောလက်စီဒီစကားပြောသက်တရားဒေါက်ဆန်းစုကြီးကတိုင်းနာမဟုတ်ဘူးမနေ့၃ရက်လောက်ရောက်လာပြီးတော့အဲ့ဒီကတော့လူကြီးရဲ့ဖွဲ့က6လုံးတော့ကင်းကင်းကတလုံးကုရေးရကြီးဆောင်ကတလုံးသားပဲဒေါက်ဆန်းစုကြီးကမိရလို့ဆိုတာမပါဘူးဒါမှမဟုတ်ကိုလိုကတော့ဒီမှုရမှာပါဘူးကိုလိုရှိနေပညာအရာတိုင်ချက်ကိုကြည့်လိုက်ရင်သိတာပဲဒီမှုမညီဘူးဖြစ်တယ်ဆိုပြောလို့ရတယ်ဒါမှမဟုတ်အရေးကိုနိုင်ကောဒေါ်ဆန်းစုကြီးရှာတိမ့်တာမဟုတ်ဘူးဆိုတာသူကပေါ်နေတာကြီးပဲပုံမှန်ဆိုရင်ရှာကုန်ပုံမှန်ဆိုရင်မိတယ်လူရှိရများသောအားဖြင့်တိမ့်ရတယ်လေဟိုမူရစီဝါလေးဆိုရင်ကျွန်တော်အိမ်ထဲကနေကျွန်တော်ဗီဒီယိုလေးကနေကျွန်တော်အိမ်ရောက်ကတည်းကကိုကဒါမှဒီကြကိုကသူတို့ရဲရတယ်သူကသူအတ်တာလေဒေါ်ဆန်းစုကြီးအတ်တာမဟုတ်တာ
အင်္ဂါနေ့မှာတော့ဒေါန်ဆန်းစုကြည်နဲ့အတူသမ္မတဦးဝင်းမြင့်နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့တမောင်းဘေးအန္တရာယ်စီမံခန့်ခွဲမှုအုပ်ကြီးချိုးဖောက်မှုတွေကိုဆက်လက်စစ်ဆေးခဲ့ပြီးတော့ဗိုလ်ထုနေ့ကတော့နိုင်ငံတော်ရှေ့ဝက်ချက်အုပ်ကြီးပုံမှန်3တက်ခန်းငယ်နဲ့ရန်ကုန်မှာဖွင့်ထ
ဒီလိုဘက်ကတက်တည်တဲ့အပေါ်မှာအမိန့်ချတာပါဝင်ရှင်းသတင်းဘက်ယုံကျိန်းနေတဲ့ပတ်သက်ပြီးတော့ကျိုးဆောင်ရှင်းနေသူဖြစ်တဲ့ဒေါ်မင်းမင်းစိုးကဗီဒီယိုကိုအခုလိုပြောပါတယ်။ကေဘတ်မှာလည်းတေဘတ်တက်တည်ပဲဆက်ဆက်သွားမှာပါချက်။
ဒီကဟိုဘောနော်တမှုမှာတချို့ဆိုရင်တရေတို့ပြတက်တည်ရဲ့အဲဦးတို့တချို့မှုတွေမှာကြတော့ဦးအဲ့လိုသူတင်သွင်းထားရှိတဲ့ခါကြတော့ဒီနဲ့တရေတို့ပြတက်တည်ရဲ့ဆက်ပြီးဆက်သွားမှာပါ။
ဘာပေါ့တပ်ဖွဲ့ချက်လက်တဲ့တမရုပ်ကပြီးတယ်အဲဥပဒေပဲကတည့်လို့ပဲကတော့သူတင်သွင်းတဲ့ဆက်ရတဲ့နေ့ကိုတက်တည်ကံကြည့်လက်ဆောင်မှုစုပြီးတော့မှသူဘက်ကချက်လက်ပြပြီးတယ်အဲ့နဲ့ပို့ပေါ်မှုပြီးပြီးတော့မှအမိန့်ချမှာပါရှင့်ဒီခွေမမှုမစစ်ခင်မှာတော့ရှင်းနေတဲ့ဟာတော့ဆန်းစုကြည်တမရုပ်အဝင်းမြင့်လို့နဲ့အမှုကြောင့်ဆွေးနွေးဖို့အတွက်အချိန်မိနစ်
30ရရခဲ့ပြီးတော့ဒီချိန်တွေကိုတော့ဒေါ်မင်းမဆိုးကအခုလိုရှင်းပြပါတယ်။တရားခွင့်မတိုင်ခင်မှာကတော့နိုင်ွယ်လောက်နိုင်ွယ်လောက်ကတော့ပြည့်ခွင့်ရပါတယ်အမြဲတမ်းဟုတ်ကဲ့။ဒီကံပြည့်ခွင့်ရတဲ့နေ့ထမ်းမှာတော့ဟိုလွတ်လွတ်လပ်လပ်ကြောင့်ခွင့်ရပါတယ်။တရားတို့ကြည့်ပေးပေါ့နော်ဒီရှင်းနေဒီရဲ့အမေတို့ရဲ့နဲ့တည်တံ့ပြည့်ခွင့်ရတာပါရှင်။လွတ်လွတ်လပ်လပ်ပြည့်ခွင့်
အဲ့ဒီအထူးတရားရုံးထဲမှာကြီးတဲ့အခန်းတစ်ခန်းမှာပါရှင့်ဒီတရားခင်ကတော့အဲ့ဒီအထူးတရားရုံးထဲမှာပဲတရားခွဲအစဦးကြီးတစ်ခုထဲမှာပဲအခန်းလေးတွေခွဲထားတာအဲ့ဒီအခန်းလေးတွေမှာဟိုတွေ့ရတာပါရှင့်နည်းပါတယ်ရှင့်လုံလောက်မှုတော့မရှိပါဘူးကျွန်တော်တို့ကဒီဟိုမှုကပထမဆုံးမရေးဆိုရင်လေးမှုစာအတွက်ပြောရတယ်အဲ့တနည်းလာနေပေါ့နော်တင်္ကြန်လေးဆိုလေးမှုစာအတွက်တွေ့ရတဲ့ခင်ကတော့နည်းနည Puma Chausakon, Kajiga, Taneti, Chamanai, Nanga Kawiga, Tone, and then I'll show up about Jamu Uriga, Tona, Tonegani, Sanganeti, Chamanai, Biro, Ari Lai Samu Taipei Urigaro, Sanganeti, Chamanai, Nelu, Gatan Tavare. Tonsanjigara, two boss, Sutare, Murigo, Shishin, Lene, Boba, on Sissi Bibugu, do ya Jozan, Shinigu, Piotavare. ပြည်ရဲ့ကျွန်တော်စကူရနေ့ဟာဒေါန်ဆန်းစုကြည်ရဲ့86ပြည့်မွေးနေ့လည်းဖြစ်တာကြောင့်သူ့ရဲ့မွေးနေ့အတွက်ဆူတောင်းတာတွေတကူးကကျင်းပပေးခဲ့တဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းပြည်သူတွေအနေနဲ့ကျမ်းမာဖို့နဲ့ညီညွတ်စွာနေထိုင်ကြဖို့မှာကြားခဲ့ပြီးတော့မွေးနေ့ဆူတောင်းအနေနဲ့ပြည်သူတွေကျမ်းမာဖို့ဆူတောင်းတယ်လို့ရှင်းနေတာတစ်ဆင့်မှာကြားခဲ့ပါတယ်ခင်ဗျာ
American and Yotan Radio Tolling Murigo, Nazin, American Bianzu, Washington, Murogani, Taya Tolling, Tinset Benivari. Juru Payumune, Lindo Media Robson, Tomorrow Viewing Yamawa, Internet Samian Upsite, Family.viewingnews.comale, Jishu Nasin, my Mari. Tomorrow Internet Samianago, Winjilumia, the town now Niland Kunine, Siphon Link today, 8473748.info, Sure, Webplace now, Yaita Laitane. Tomorrow viewing the Mawai, Pema Saminago Yoshi Naimari 8473748.info YouTube and Twitter Saminari Ganile, Nasin Jishu, the Nego Pashulu Yawari. Viewing the Mawai, YouTube Laysaga, YouTube.com/ VOA Burmese Channel Psipari. Salomanga, VOA BURMESE, CHANNEL Psipari. YouTube Saminago Yapi Swing, VOA Burmese Lo Yai Telain, and tomorrow Saminago Yamai Mari. Twitter Masuino, twitter.com/ VOA Burmese Chipari. Salomanga, twitter.com/ VOA BURMESE Chipari. Attendant Torrens Edigo, SoundCloud and Nathan Zinazino, SoundCloud.com/ VOA Burmese Chipari. VOA American, then, Yotane Radio Torrens Edigo. မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဗီအိုအမေရိကန်နိုင်ငံဒနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကိုအလည်ပေးကြပါတယ်အရင်ဦးဆုံးတော့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Connection Hero နေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မွန်ပြည်နယ်မှာစစ်လင်ရင်တွင်တိစောက်ဖို့အတွက်ညီအေကများစွာတင်ခတ်လာရတဲ့ဒေတာကဲမြင်းရှင်တွေဟာကျော်ကြီးလို့ချီးမြှောက်ပါတယ်ကျော်ကြီးပေးမယ်လို့နှုတ်ကပြတာရှိခဲ့ဘူးတာကြောင့်ခုလိုစစ်တပ်ကအာဏာသိမ်းထားတဲ့ကာလမှာမြင်းရှင်တွေအတွက်တရားမျှတမှုရဖို့ဆိုတာပိုကြက်ကြီးသွားပါပြီဒီဆောင်မကိုဖရန်တီးယားမြန်မာနဲ့ Mo News Agency ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ဒီတက်စကန်ဘက်ကချန်ရှင်တွေနဲ့စကားပြောတော့တကယ်လို့လေယာမြေဆိုတအေးကကို350ဥယင်ချန်မြေဆို380ရမယ်ဆိုရင်နေနာသူတွေတော်တော်အဆင်ပြေနိုင်မယ်လို့ညီနိုင်ပြောဆိုခဲ့တယ်သူတို့ဘက်ကလည်းအဲ့လားဆိုသူတို့လက်ခံတယ်ဒါပေမဲ့ဒီနှစ်ဘတ်ဂျက်ကိုတော့မမီတော့ဘူးလို့သူတို့ဘက်ကပြောလာပါတယ်
။ဒါကတော့ကလကုတ်ကျောင်းကဖုန်းတော်ကြီးတပါမိတ်ကြခဲ့တာပါ။စစ်လီရင်ဝင်းတိဆောက်ဖို့အတွက်တင်စီထားတဲ့လေယာဉ်မြေတွေနဲ့ပတ်သက်ပြီးတော့အခုနှစ်မေလကမော်လမြိုင်မြို့မော်ရောက်တီရေတပ်စခန်းကအရာရှိကြီးတွေနဲ့ရွာသားတွေညှိနှိုင်းထားတာကိုပြန်ပြီးတော့မိတ်ကြထားတာဖြစ်ပါတယ်။ရောကျင်းကိုမပေးပဲလုပ်ငန်းဆက်လက်လုပ်ကင်မှာကိုတိရခန်တွေကသဘောမတူခြင်းပေမဲ့ကောက်ွက်ရင်တော့အေးအေးယူခံရမယ်ဆိုတဲ့အတွက်ကြောင့်သဘောတူခဲ့ရတာပါ။ကလကုတ်ကျွန်းဟာမွန်ပြည်နယ်ရဲ့မြောက်ဘက်ရေးမြို့နယ်လမိုင်းမြို့ကျမ်းမှာရှိတဲ့ကျွန်းတစ်ကျွန်းဖြစ်ပါတယ်။ထို့ကျွန်းမှာတော့မွန်လူမျိုးတွေအများဆုံးနေထိုင်ကြပြီးတငါလုပ်ငန်းနဲ့ဥယျာဉ်ခြံလုပ်ငန်းတွေကိုအထူးကအားထားလုပ်ကိုင်နေကြတာဖြစ်ပါတယ်။မထောက်ဆက်လေလူရေတောင်ပင်အရာလက်ရှိကလကုတ်ကျွန်းပေါ်မှာအပေါ်စိတ်အလဲစိတ်အောက်စိတ်နဲ့ပရှုချောင်းကျေးရွာတွေရှိပြီးအင်ဂျီစုစုပေါင်း 2,000 နီးပါးနဲ့အင်အားစုပေါင်း 1,200 နီးပါးရှိပြီးလူဦးရေ 4,000 ကျော်နေထိုင်ရရှိပါတယ်။ကလကုတ်ကျွန်းကျေးရွာကလေယာဉ်မြေတွေကိုရေတပ်က 2,000 ခုနှစ်ကတည်းကတင်စီခဲ့ပြီးတော့အဲ့ဒီအထဲမှာမှအပေါ်စိတ်နဲ့အလဲစိတ်တွေကြားမှာလေရင်ကွင်းတိစောက်ဖို့2019ခုနှစ်ကပြင်ဆင်နေတာဖြစ်ပါတယ်။ဒီစီမံကိန်းစတင်ကြတဲ့ဒေသခံတွေဘက်ကအတိုက်အခံလုပ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကလေးကလမ်းဖောက်တာတွေမြေခေါ်တာတွေလှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေရဲ့ကောက်ွက်မှုတွေကြောင့်2020နိုဝင်ဘာလမှာခေတ္တရန်နာခဲ့ပါတယ်။အခုအာဏာသိမ်းပြီးတဲ့အချိန်မှာတော့စားလုပ်ရေးလုပ်ငန်းတွေကိုပြန်လည်ပြုလုပ်လာတာဖြစ်ပါတယ်
။ဟာဒါမဟုတ်ဘူးဗျာမော်ဟလိုင်းနဲ့ကလောက်ဘတ်ပေါ်ကလောက်ဖလိုက်အား
အခုလောလောဆယ်တော့မြေခေါ်တာတွေမြေပို့တာတွေလောက်တာကဥယျင်ခြံ၃လခြံတော့ပျောက်သွားပြီ။မိုးရော်လို့သူတို့လုပ်ငန်းတွေနားထားရတယ
်။ဒေသခံတဦးကပြောပြထားတာပါရေတပ်ရဲ့လေရင်ကွင်းတိစောက်ဖို့ရာထားတဲ့အထဲမှာချမ်ပိုင်ရှင်စုစုပေါင်း23ယောက်ရဲ့မြေဧကပေါင်း292.1ဧကရှိပါတယ်။အဲ့ဒီမြေဧကတွေဟာအစိုးရကအတိမတ်ပြုထားတဲ့ပုံစံခုနှစ်တွေလည်းရှိပါတယ်။မြေပိုင်းခံရပြီးတဲ့နောက်ပိုင်းထိခိုက်မှုတွေရှိတဲ့ဥယျင်ချမ်ပိုင်ရှင်တို့နဲ့ဒုသန်စကားပြောဖြစ်ခဲ့ပါတယ
်။
ကျွန်တော်တို့ကဒီရှမ်းတွေကိုပဲအားထားပြီးတော့မိသားစုစာဝတ်နေရေးကိုဖြစ်ရှင်နေရတယ်ဆိုတော့အခုလိုရှမ်းတွေကကတော့ကျွန်တော်တို့အတွက်အခက်အခဲဖြစ်တယ်လေတကယ်လို့ရောချေးပြမရဘူးဆိုရင်အခြားလောက်လောက်ကိုအရင်နေမရှိဘူးလေအဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့ထိုက်တဲ့တလောက်ပြန်ရချင်တယ
်မိသားစု9ယောက်ရှိတဲ့ပိုင်ရှင်တဦးကလည
်း
ကျွန်တော်တို့မှာမိသားစု9ယောက်ရှိတယ်ဒီမိသားစု9ယောက်ရဲ့စာဝတ်နေရေးကျမကြီးအားလုံးကဒီခြံကိုပဲအကူနေရတယ်ကျွန်တော်ခြံက16ဧကရှိတယ်အလုံးလေရွေးတိဆောက်တဲ့နေရာမှာပါသွားတော့ကျွန်တော်တို့အရန်ခက်ခဲဖြစ်တယ်တကယ်လို့ရောကြီးမရရင်ကျွန်တော်တို့မိသားစုအတွက်အရန်ခက်ခဲမယ်ရောကြီးရမှတခြားလို့အတွက်ရင်းနှီးနိုင်မယ်လေဘယ်ချိန်ရမလဲတော့မသိပေမဲ့ဒါကိုပဲမျှော်လင့်နေတယ်
မေလအသွင်းကညှိနှိုင်းခဲ့တဲ့နှုတ်ကတိအရမေယာရော်ကြီးကို2023-2022ဘတ်ဂျက်နှစ်မှာမြေပိုင်ရှင်တွေစီပေးအပ်ရမှာဖြစ်ပါတယ်။ဒါပေမဲ့လုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေတဲ့အပြင်စာချုပ်စာတမ်းမရှိတဲ့အတွက်ကြောင့်ရော်ကြီးငွေများရှိမှာကိုလည်းလက်သမားတွေကစိုးရိမ်နေကြပါတယ်။တကယ်တော့လက်သမားတွေကအဲ့ဒီငွေတွေကိုမရောင်းချင်ကြပါဘူး။ဒါပေမဲ့လည်းသူတို့မှရွေးချယ်စရာမရှိတော့ပါဘူး။လယ်ယာဉ်တွေပြန်လည်ရရှိဖို့အရင်ဆိုရလက်ထက်ကလေးကလယ်သမားတွေကအနည်းမျိုးစုံနဲ့စူးစမ်းပါသေးတယ်။လယ်ယာဉ်ပြန်လည်ရရှိအောင်စူးစမ်းမှုတွေနဲ့ပတ်သက်ပြီးတော့ကလကုတ်ကျွန်းအပေါ်စိတ်ဆရာတော်ကတမတော်ကကွယ်ရေးဦးစီးချုပ်ယုံနေပြီးတော့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌမွန်ပြည်နယ်ဝန်ကြီးချုပ်ယုံမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးယုံခရိုင်လယ်ယာဉ်စီမံခန့်ခွဲရေးဦးစီးဌာနရေးမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှူးလမိုင်းမျိုးအထွေထွေအုပ်ချုပ်ရေးမှူးယုံတွေမှလည်းစာတင်ပြီးတော့အကူအညီတောင်းခဲ့ပါတယ်ဒါပေမဲ့အကြောင်းမထူလာခဲ့ပါဘူး။သက်ဆိုင်ရာအစိုးရဌာနအလုံးကိုစာတင်ခဲ့ပေမဲ့လည်းထူးခြားမှုမရှိလာပါဘူး။၂၀၁၄ခုနှစ်ကလေးကလေရင်ကွင်းတည်ဆောက်ဖို့ရာထားတဲ့မြေအပါဝင်ကလကုတ်ကျွန်းပေါ်ကတင်စီခံရတဲ့မြေအလုံးကိုပြန်ဆွတ်လွတ်ပေးဖို့လွှတ်တော်မှတောင်းဆိုခဲ့ပူပါတယ်။ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးပေါ်ကြောင့်မူကြောင့်ကတော့ကလကောက်ကျွန်းကိုမော်ရော့ဒီရေသက်စခန်းက2001ခုနှစ်ကတည်းကပိန်းယူခဲ့ပြီးလုံးဝအပြည့်ပိုင်ပြန်လည်ပေးအပ်ဖို့အစီအစဉ်မရှိကြောင်း2014ခုနှစ်စွန်လ24ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဗီဒူးလွတ်တော်တဒမအကျင်းပုံမှန်အစည်းအဝေးမှာဖြေကြားခဲ့ပါတယ်။စစ်တပ်အနာတိုင်းလိုက်ပြီးတဲ့အချိန်ကစပြီးတော့ကောက်ွက်တူတွေကိုအရေးယူနေဆိုတဲ့ချိန်ချောက်မှုတွေရှိနေတဲ့အတွက်ကြောင့်မိသူတူတယောက်ကမှကောက်ွက်မှုတွေမလုပ်ရဲပဲမိမိတို့နစ်နာခဲ့တဲ့လယ်ယာဉ်တွေအတွက်ရော်ကြေးရဖို့ကိုယ်တိုင်မျှော်လင့်နေကြပါတယ်။လယ်သမားတွေကလူသားတဦးရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့တရားမျှတမှုကိုမရရှိတဲ့အပြင်ချိန်ချမှုတွေကိုပါရင်ဆိုင်နေရပါတယ်။ရေဒတ်စခန်းကတော့စစ်တပ်အာဏာသိမ်းပြီးနောက်အခုတစ်ပတ်လေရင်ကွင်းပြန်လည်တည်ဆောက်ရေးကိုပြန်လည်အကောင်အထည်ဖော်လာပြီးဖြစ်ပါတယ်။အခုလိုငွေကြေးအရင်မပေးဘဲနဲ့လေရင်ကွင်းတည်ဆောက်ဖို့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့မော်ရော့ဒီရေသက်စခန်းကတာဝန်ရှိသူကိုမေးမြန်းဖို့အချိန်ချင်းစူးစမ်းပေမဲ့လည်းအဆက်အသွယ်မရရှိသေးပါဘူး။တရခန့်တွေနဲ့ဆရာတော်တို့ကရော်ကြေးရဖို့အတွက်တမလျှော့ပါဘူး။ရော်ကြေးကိစ္စအတွက်ဒေါက်တာပညာအောင်မိုးကိုအကူအညီတောင်းခဲ့ကြပါတယ်။ဒေါက်တာပညာအောင်မိုးဟာလက်ရှိစစ်ကောင်စီမှအဖွဲ့ဝင်အဖြစ်တာဝန်ခံခံထားရပါတယ်။သူဟာပြီးခဲ့တဲ့2020ထူထူရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီမှပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာမှာအနိုင်ရရှိသွားတဲ့ရေးမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။ကလကုတ်ကျွန်းဆရာတော်ကသူနဲ့ဆက်သွယ်ခဲ့ပါတယ်။
ဆရာတော်ကဆရာစီကိုအကူအညီတောင်းထားတယ်လေ။အဲ့တော့ဆရာလဲဆရာတော်စီမှာရှိတဲ့အချက်လက်တွေတောင်းတယ်ပြီးတော့နိုင်ငံတော်စီမှာဥချုပ်ရေးကောင်စီစီဝေးမှာတင်ပြတယ်ပြီးခဲ့တဲ့လကဆရာတင်ပြတယ်တင်ပြတော့မွေးရောက်ဒီရေတက်ကဒီတက်ကနေနဲ့တွေးပြီးတော့ရော်ကြီးကိုပြန်ပေးမယ်ဒါပေမဲ့ဒီဘတ်ဂျက်ကျရင်တော့ဒီတက်ကနေတောင်းထားတဲ့အတိုင်းပြန်ပေးမယ်လို့တော့သူတို့ဆရာတော်နဲ့ဒီတက်ကနေကိုကတိပေးထားတာရှိတယ်
အရင်ကဒေတာခံတွေဘက်ကနေကူညီပေးခဲ့ဖို့တဲ့အဖွဲ့အစည်းတစ်ခုမှတာဝန်ရှိသူတဦးကလည
်း
အနာမသိမိကတော့အမတို့လိုက်ပြီးတော့ကူညီတယ်ခုလည်းသူတို့ဘက်ကအကူအညီတောင်းလာရင်ကူညီမယ်ပေါ့လေအခုဒီတော့အမတို့ကိုဖိအားပေးခံရတာတော့ဘာလို့မရှိသေးပါဘူးကိုယ့်ဘက်ကတော့တတိတော့ထားရတယ်ပေါ့အစတော့စီမံကိန်းတွေလုံးဝမဝင်အောင်တော့ဒေတာခံတွေဘက်ကနေအမတို့အနေနဲ့ဝိုင်းဝန်းဆောင်ရွက်ပေးတယ်။မရတဲ့အဆုံးတော့ရောကြေးရအောင်ဆက်ကူညီတော့မယ်
။နဝဒစစ်အစိုးရနဲ့မွန်ပြည်တပ်ပါတီတို့1995ခုနှစ်အပြည့်ရဆွေးရေးသဘောတူညီစာချုပ်ချုပ်ဆိုခဲ့ကြပါတယ်။အဲဒီနောက်ပိုင်းရေမြုပ်နယ်အတွင်းမှာအစိုးရရဲ့ချိန်မြန်တက်ရင်ဆယ်ရင်းအမြောက်တက်ရင်30ရင်းထက်မကရေမြုပ်နယ်အတွင်းတို့ဝင်ရောက်အခြေစိုက်ခဲ့ကြပါတယ်။ဒေတာခံတွေရဲ့လေယာဉ်မြေဥယင်ချံတွေခြံမြေဧကတပေါင်းကျော်တင်းယူခဲ့တဲ့အတွက်ကြောင့်ထိုက်တဲ့တဲ့ရော်ကြေးတွေပေးဆောင်ဖို့မွန်ပြည်တပ်ပါတီကတက်ဆိုင်ရာနိုင်ငံတော်အကြီးအကဲတွေထံတောင်းဆိုတင်ပြခဲ့ပေမဲ့အကြောင်းထူးလာခြင်းမရှိသေးဘူးလို့သိရပါဗျ။မြေတင်းစီခံရတဲ့သူတွေကရော်ကြေးရရှိဖို့စောင့်ဆိုင်းနေတဲ့အခြားသောမြေတင်းခံတောင်းသူတွေနဲ့အတူတညီတညွတ်တည်းရှိနေကြပါဗျ
။
အဓိကတော့ကျွန်တော်တို့နေနာသူတွေအလုံးရော်ကြေးပြန်ရဖို့ပေါ့နော်။တကယ်လို့နေနာသူတွေအလုံးပြန်ရမှကျွန်တော်တို့ယူမယ်။အချို့ကရတယ်အချို့ကမရဘူးဆိုရင်ကျွန်တော်တို့မယူဘူးလို့ကျွန်တော်တို့အချမ်းရှင်တွေကအဲ့လိုသဘောတူထားတာရှိတယ်။
အခုပြဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနမယ်လို့ဒိုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုတန်ပတ်စင်တန်ရဲ့အစီအစဉ်ကို Frenchia မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA သားချင်းတွေနဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ10:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပတ်ဝန်းကျင်ညီကြပြီးဖရဒီယာမြန်မာနဲ့ဖွင့်လင်းရှင်ရှိဝင်တဲ့လူကပူးပေါင်းပြသတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအကြီးကြီးရှိပါတယ
်။ဒို့အတန်အစီအစဉ်ကိုနားဆင်နေကြရတာပါ။ VOA မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်အလှည့်ရောက်လာပါပြီ။ COVID တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းအလို့သမားအများအပြားဟာစာဝန်ကြီးအခက်ခဲတွေနဲ့ပုံမရင်ဆိုင်နေရပြီးခွဲခြားဆက်ဆံရာတွေလည်းကြုံနေရတယ်လို့ရှေ့ပြောင်းအလို့သမားရေးလှူရှားသူတဦးက VOA ကိုပြောပါတယ်။ကိုတိုင်းပြည်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်အာဂုအာဒါမေ့နေကြရတယ်လို့လည်းရှေ့ပြောင်းအလို့သမားရေးဆောင်ရွက်နေတဲ့တောင်ကြီးဦးအလို့သမားအဖွဲ့ကရုံးတောင်ဝန်ကဦးမိုးကျော်ကပြောပါတယ်။ဦးမိုးကျော်ကိုကိုကျော်သိန်းဆက်သွယ်မေးမြန်းတင်ပြထားပါတယ်။
ဘုဘကျော် VOA နဲ့စက်တင်ဘာလပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ VOA ကနေပြီးတော့ကျွန်တော်တို့ကလည်းအခုလိုမျိုးငင်းရတဲ့အတွက်သူရဲ့ကျေးဇူးတင်ပါတယ်
။ကျွန်တော်ရဲ့ပထမဦးဆုံးမိကွန်းကအခုအထိုင်းမှာကကိုဗစ်တတိယလိုင်းဖြစ်နေတယ်။တခါမြန်မာရွှေပြောင်းလို့တမတော်များများလည်းပဲကိုဗစ်ကူးခံနေရတယ်ဆိုပြီးတော့ကျွန်တော်တို့နေစဉ်လို့သတင်းတွေရတယ်။ဆိုတော့ကိုမိုးကျော်ပြပြပါဦး။အိုင်းမှာရှိနေတဲ့မြန်မာလူသမားတွေကိုဗစ်တတိယလှိုင်းတန်ဘယ်လောက်တောင်မှခံနေကြရပါပြီလဲဗျ။
အထမအဆုံးပေါ့ဒီကိုဗစ်တတိယလှိုင်းကကျွန်တော်တို့ဧပြီလထဲမှာစပြီးတော့ဒီသတင်းတွေဖြစ်ကြတဲ့လို့ပေါ့နော်မြန်မာရှင်ပြောင်းလူသမားတွေကြားထဲမှာလည်းဥဆက်မှုဖြစ်နေပြီးရင်အိန္ဒိယကနေပြီးတော့ကျတော့ကိုဗစ်ဟောပေါ့ဒီလုံးဝပေါ့လူမတူကြတာပေါ့နော်ထိုင်းနိုင်ငံထဲမှာဖြစ်သေးတဲ့ကိုဗစ်ရောဂါကိုစတင်ပြီးတော့တွေ့ရှိတယ်15ယောက်ပြည့်ရှိတယ်ဆိုပြီးစပြီးရေတက်လာတယ်စပြီးကြတို့နိုင်ငံလုံးမှာရှိတဲ့ရှင်ပြောင်းလူသမားတွေကြားထဲမှာတော့တို့ရိုက်ချက်မှုရှိတယ်အဲ့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းတော့တော့တိတ်အဆိတ်သာလည်းမလို့ဒုတိယလိုင်းရဲ့တတိယလိုင်းရဲ့မှာကတော့တော်တော်ကျွန်တော်ရှင်ပြောင်းလူသမားတွေတော်တော်များများလေးကူးဆက်ခံရတာကိုတို့တွေ့ရအဲ့ဒီအချိန်မှာကူးဆက်ခံရတဲ့ဒေါ်ဥစားလေးပေါ်တော့ဒီခရိုင်လေးဖြစ်နေတို့ကကျင်ညာထားတာရှိပါတယ်အဲ့ဒီခရိုင်ကကျွန်တော်ပြောမယ်ဆိုလို့ရှိရင်တတိယလိုင်းမှာတူရှိတယ်ခရိုင်ကြီးကျင်ညာတဲ့အခါမှာအရန်ကြီးကြားတယ်ပေါ့နော်ခရိုင်လိုက်ကိုဖွဲကြပြီးတော့ကျင်ညာတာရှိပါတယ်ဗန်ကောက်ကိုခြေကျပြီးတော့ကျတော့ကျွန်တော်တို့ပြောမယ်ဆိုဆယ်ခရိုင်ပေါ့နော်ဒီဥဆက်မှုတွေအများဆုံးဖြစ်တဲ့ခရိုင်ကြီးဖြစ်တဲ့တက်လက်ထားတာရှိပါတယ်ဗန်ကောက်ပါတယ်စမုတ်ပကံပါတယ်ချုပ်ဘူးရီရထဘူးရီချင်းမာစူရထာလီစောစာကောနခုံပထုံစုံခါဖက်ဘူးရီဆိုပြီးတော့ကျတော့ကျွန်တော်တို့ဒီဆယ်ခရိုင်ကိုဒါဥဆက်မှုလုံးအမြင့်ဆုံးဖြစ်တဲ့သူတို့ထိုင်းနိုင်ငံကနေပြီးတော့ဒါသမိုင်းလူဆန္ဒတွေကိုတရားဝင်ထုတ်ပြန်ထားတာရှိပါတယ်။အဲ့ဒီဒိုင်းနဲ့ဆဲမှာပဲကျွန်တော်တတိယအလိုက်မှာပေါ့ဒီကျွန်တော်ပြီးခဲ့တဲ့ဒီရပိုင်းပေါ့နော်ဒီပြောမယ်ဆိုလို့ရှိရင်ဒီလာလာပိုင်း26ရဲ့ဒီနေ့မှာဆိုလို့ရှိရင်ဒါဒီဖွံ့ဖြိုးရေးဘက်မှာရှိတဲ့လက်စစ်စိတ်ရုံမှာဆိုလို့ရှိရင်ဒါကိုဗစ်ဖြစ်တဲ့အခါမှာမြန်မာရွှေပြောင်းအလို့သမား1,400မီပါလောက်ကကိုဗစ်ရောဂါကိုဆက်ခံရတယ်ဒီလိုသတင်းတွေထွက်လာတယ်။တကယ်ကျမှာလည်းအဲ့ဒီစက်ယုံကတကယ်ဆိုလို့ရှိရင်မြန်မာရွှေပြောင်းအလို့သမားကျွန်တော်တို့6,500ကျော်ရှိပါတယ်။ဘယ်မှာရှိလဲ6,500ကျော်ရှိတဲ့အထက်မှာ1,000ကျော်ကူးခံရတယ်။ပြီးပြီဆိုလို့ရှိရင်အဲ့ဒီကူးဆက်မှုတွေရဲ့ဒီခဲကဘယ်လောက်ကြီးသွားလဲဆိုလို့ရှိရင်ဒါရွှေပြောင်းအလို့သမားတွေဂျာရဲမှာကိုဗစ်ကပုံကူးသလိုမျိုးညှိုးတောင်မှရောဂါရှည်ရွေးကြည့်လို့ဒါလည်းကျွန်
တော်ဖြတ်လေးလိုက်ကြစီကိုမျိုးကျော်ဆိုတော့ရှင်ပြောင်းလူသမားတွေအနေနဲ့ကရောဒီကိုဗစ်မကူးဆက်အောင်လို့ဟလာဗျူးဆိုင်ပြီးတော့လိုက်နာနေထိုင်ရမယ့်အချိန်သတ်မှတ်ချက်တွေအတိုင်းကိုလိုက်နာနေထိုင်နေကြပါရဲ့လား
ကျွန်တော်တို့လက်လန်းပြီးရဲ့ကျွန်တော်မဲဆောက်ပြီးဆိုလို့ရှိရင်ခိုင်းမှလည်းတက်ဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်ခိုင်းနိုင်ငံနဲ့ဝင်နဲ့ထွက်တဲ့အပေါက်လူအများလုံးပူးတန်းဆက်သွယ်နေတဲ့အပေါက်ကိုပြောလို့ရပါတယ်အားဟဲ့နိုင်ငံနဲ့ဝင်ရောက်ပြီးလွတ်လွတ်လပ်လပ်ရှင်ပြောင်းလူသမားတွေနဲ့အများလုံးရောက်နေတဲ့ကုန်တွေဒီဟလာဒီမနေ့ကညတော့ပေါ့နော်အရင်တော့ဆိုလို့ရှိရင်ဒါအင်တန်စီကားနဲ့နေရတာလူဝယ်ခက်ရားတဲ့နေရတာပါပဲပြောမယ်ဆိုလို့ရှိရင်ခုကိုဗစ်ကာလမှာလည်းပေါ်ပိုင်းဒေသကြီးရှောက်လုံးမှာထက်နေတဲ့ပေါ်ပိုင်းဒေသရှောက်လုံးမှာလွတ်လွတ်လပ်လပ်ညီမနိုင်ငံသားတွေအခက်အခဲတွေကြောင့် ပြန်လည်ပြီးတော့ဟာဒီဝင်ရောက်ရတဲ့ပြောမယ်ဆိုလို့ရှိရင်၄ပေါက်ရှိတဲ့နေရာရှိပါဆိုတော့ကျွန်တော်တို့လမ်းလမ်းညီနေရာဒီမှာလည်းကျွန်တော်တို့ရှိကြောင်းတို့ဒီမှာနေဟုတ်လားဒီဟောရှိကြောင်းတို့ဒီမှာနေလောက်ဆောင်နေတဲ့ဒီမှာအေးဖွဲ့စည်းပြီးကျမ်းမာရေးဖွဲ့စည်းရနေပြီးတော့ဒီကနေ့အချင်းချင်းလေးနေပြီပေါ့နော်အစပြုပထမတိုင်းဖြစ်ကလေးရနေပြီးတော့ဒီပညာပေးတဲ့လုပ်ငန်းတွေကိုသင်ကျင်းလုပ်ခဲ့တယ်တကယ်ပဲမက်ဒီအဲ့တော့၆ပြီခွာပြီးတော့နေထိုင်ရတဲ့အားကြီးဈေးတွေသွားတဲ့ဆိုလို့ရှိရင်အဲ့ဒါမက်ကြီးတက်ပြီးကြပြင်နေသွားတဲ့ဆိုလက်စေးကြီးဟန်းချက်ပြီးစောင်းပြီးတော့ကြတော့အဲ့ဒါကျမ်းမာရေးကိုဖြူးဖြူးဆိုင်ဖို့ဥဆက်ရောကဒါကပတ်ကေရောကဖြစ်တဲ့အတွက်အဖြူပဲဖြူးဆိုင်ဖို့ဆိုတာပေါ့။အဲ့ကျွန်တော်တို့ပညာပေးတဲ့အစီအစဉ်လုပ်ထားတယ်လူသမားတွေကိုလည်းတကယ်ပဲနားလည်ပြီးတော့ကြတော့ဘာလိုက်တာချက်လို့တော့ပရိုဂရမ်တွေတော့ဖြည့်ရှိရပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာဆိုတော့ဘလိုပဲဖြစ်ဖြစ်ဟလာသူများနိုင်ငံမှာအလုပ်လာလုပ်ရတယ်အဲ့ဒါအပြင်အခုလိုမျိုးကပ်ဘေးယောဂကြီးကပ်ယောဂဘေးကြီးနဲ့ရင်ဆိုင်ကြရတယ်ဆိုတော့ခက်ခဲတွေရှိချမှာပါပဲဆိုအဲ့ဒီထဲကမှလူမွားတွေအဓိကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲဒီလိုတော့
အဓိကရင်ဆိုင်နေတဲ့ကိုဗစ်ကာလနဲ့ပတ်သက်ကပ်ယောဂဖြစ်နေတဲ့ကာလနဲ့ပတ်သက်တဲ့မှာအလုပ်သမားတွေအနေနဲ့ကစိတ်ရုံလုပ်ငန်းကိုနေရနေပြီးတော့အလုပ်ကြီးရှော့လိုက်တာစိတ်ရုံလုပ်ငန်းကိုနေစိတ်ရုံလုပ်ငန်းကိုပြင်းပြင်းလိုက်တာဒီလိုဆိုလို့ရှိရင်အလဲကြတော့เนาะဟာဒီလုပ်ငန်းဝင်တွေမှာ line line စက်ချုပ်ဝင်ဆိုရှင် line line ပေါ့เนาะလုံဆိုင်ခိုင်းပြီးတော့ကျတော့ချုပ် line တွေမှာမဆင်းအောင်ချုပ်ရက်တွေမှာပြန်ပြီးဆင်းရတယ်ဒီလိုမျိုးပေါ့เนาะ15ရက်စုတွဲစုလို့လို့တလမှာ15ရက်တွဲစုလို့လို့ရတဲ့ပုံစံမျိုးတွေနဲ့နေထိုင်တဲ့အခါမှာခုကြာလာတဲ့ခါကျ COVID ပထမ line ဒုတိယ line တတိယ line ရောက်လာတဲ့ခါကျတော့ကျွန်တော်တို့ရွှေပြောင်းလူသမားတွေမှာစောင့်ဝင်နေကြီးအခက်ခဲကြုံလာရတယ်အဓိကပြီးဆိုလုပ်ငန်းဝင်မှာပုံမှန်အလုပ်တွေမဆင်းရတဲ့ခက်ခဲတွေကြုံလာတာဒါအဓိကအဲ့တော့ပြဿနာပေါ့နော်ပထမဒီပြဿနာတွေရဲ့လုပ်ငန်းကိုကောင်းကောင်းမမြင်ရဘူးသူတို့ရဲ့ဝင်ငွေရောကြလာတဲ့အပေါ်မှာစောတော့ပြောရတဲ့တစ်ဆက်တည်းမှာလေသူတို့ရဲ့နေမှုထိုင်မှုတွေသူတို့ကိုသူတို့ပုံသူတို့ကာကွယ်ဆော့ဆော့မှုသိစားပြီးပေါ့ခုမှလို့ရှိရင်ဒီကောင်ကလို့ရှိရင်အခန်းတစ်ခန်းမှာလူသမားကောင်းကောင်းနေသူတို့ရှိရင်ဝင်ငွေနေလာတဲ့အခါကျတော့သူတို့လူသမားတန်းရည်စုငားတယ်ပတ်သက်ပြရတာပေါ့ငားတဲ့အခါကျတော့ဘာရောက်ဖြစ်လာလဲဒါကသူတို့ဒုတိယလိုင်းမှာလည်းကျွန်တော်တွေ့ထားတယ်တွေ့ရှိချက်ပါတချို့လုပ်ငန်းဝင်တွေရနေပြီးလုံချုပ်လိုက်တဲ့လုပ်ငန်းလုပ်သမားတွေအများကြီးပါတကယ်ကိုအနေရှိတဲ့အစုအစည်းတွေနေတဲ့နေရာကိုပတ်တွေ့ပ
ါ
နောက်ပထမလိုင်းမှာပထမလိုင်းဒုတိယလိုင်းတော့လည်းဒီလိုချိန်မျိုးတွေတွေ့ရတယ်ဒီချိန်မျိုးတွေကနေတော့အဲ့ဒါကြော်လုံမှုဆိုကျွန်တော်တို့ကပူဆောက်ဆောင်နိုင်တာလာပိုင်းလုပ်တဲ့ဆောက်ဆောင်နိုင်တဲ့ခါကျတချို့လုပ်ငန်းဝင်တွေတောင်းရှိရတယ်ရှိရဲ့တချို့ဆိုလို့ရှိရင်ဟာနေရာရင်းဒီသားမှာသူမိပါလို့ရှိရင်နေရာရင်းဒီသားကိုပြန်သွားတာလည်းရှိတယ်ဒီလိုခက်ခဲလို့လည်းကြုံရပါတယ်ဟုတ်အ
ဓိကစားရည်တောက်ရည်အပြင်ခုနကလိုဝင်ဝင်နေလာတော့ဟလာပူပြီးတော့စွတ်စွတ်ဝေးလူပူပြီးတော့စုနေရတဲ့အခါပူပြီးတော့ကြက်ကြက်တက်တက်နဲ့ရောပူကူးလည်းပူပြီးတော့အန်တီများလာတာပေါ့နော်ဆိုတော့ဒီထိုင်းအနာပိုင်းတွေဘက်ကနေပြီးတော့ကိုဗစ်ကူးရဲ့ဒီမှာရွှေပြောင်းလူသမားတွေကိုခွဲခြားဆက်ဆံနေဆိုပြီးဟိုဘက်ကဆိုရင်ဇာနာပြကြတဲ့တရင်ကျွန်တော်တွေ့လိုက်ပါတယ်ဆိုတော့ကိုမှုစော်ရည်တကယ်ပဲထိုင်းအနာပိုင်းတွေကဟလာကိုဗစ်ကူးခံထားတဲ့မြန်မာလူသမားတွေကိုခွဲခြားဆက်ဆံတာတကယ်ပဲရှိနေပါသလားသူတို့ကဗီယူတဆိုင်လုတ်ပေးတာတွေရောမရှိဘူးလားဗျဟု
တ်ကဲ့အဲ့ဒီမှာကျွန်တော်နှစ်ပိုင်းကျွန်တော်ပြောရရှိပါတယ်ပထမပိုင်းကတော့စောတော့မီးခွန်းထဲမှာပါတဲ့အတိုင်းပဲမြန်မာရှိပြောင်းလူသမားတွေကိုဗစ်ရောဂါကူးစက်ခံတဲ့အခါမှာခွဲခြားမှုရှိပါသလားဆိုလို့ရှိရင်တကယ်ပြောမယ်ဒီခွဲခြားမှုရှိပါတယ်နောက်ဒုတိယတစ်ပိုင်းကကျတော့အဲ့လိုမျိုးခွဲခြားမှုရှိနေတဲ့နေရာမှာပဲခွဲခြားမှုမရှိတဲ့ထိုင်းနိုင်ငံကနေပူချင်းစာတဲ့ဒီဟိုလူသမားတွေပေါ်မှာပူချင်းစာပြီးတော့ထောက်ထားတဲ့ဒီအုပ်စုစုတွေရှိတယ်အဲ့ဒါကဘာကိုပြောချင်တာလဲဆိုလို့ရှိရင်ဒုတိယလိုင်းမှာတော့ကအတူပြောမယ်ဆိုလို့ရှိရင်2020ဒီဇင်ဘာလမှာဟာဒီဇင်ဘာလ24ရက်နေ့ကမှာဒီကျွန်တော်တို့တလာကူးလို့ခေါ်တဲ့ဒါပစွန်းနေငားနေရောက်ချတယ်ပြည်ပစွန်းနေငားနေရောက်ချတယ်ဟာဒါလည်းနေကြီးပါဒီမှာအချိန်မှာဆိုလို့ရှိရင်ဒီစည်းကြီးထဲမှာအခုဆက်ပြသွားတဲ့အခါမှာတကယ်ကိုထိုင်းနိုင်ငံတော်မှာရှိတဲ့တာဝန်ရှိတဲ့အလားဝင်ကြီးချုပ်ကိုယ်တိုင်ကတော့လည်းကောင်းပြီးပြီဆိုလို့ရှိရင်ဇမ္မာရေးဒီကိစ္စလာတော့လည်းကောင်းဇမ္မာရေးကြောင့်ကူးနေလဲဆိုတဲ့ပုံစံမျိုးမီဒီယာတွေမှာထွက်ပြောတဲ့အခါမှာတကယ်ပဲထိုင်းနိုင်ငံတော်မှာကျွန်တော်တို့မှာရှိကောင်းတွေမှာလေ့ချတယ်မပြောင်းရိုက်ပါအဲ့ဒီနောက်ဆက်ပြောနေမှာဒီဘိုင်ထဲမှာဇမ္မာရှိကောင်းတွေမှာဒီဝင်ရောက်ဖွဲ့ရှိတာစားတော့ဆိုင်ထဲမှာဇမ္မာတို့ဇမ္မာတို့ရှိဝင်လို့မရတာအခြားလူငယ်တွေအတိုင်းဝန်တွေထဲမှာဇမ္မာဆိုရင်ဝင်ရဆိုရင်စားတိုင်းလို့တော့တက်ခံတဲ့အခြေအနေတွေရှိပါဒီပိုင်းကိုဖြေကြောက်မှုအတွက်တစ်ဖက်မှာရှိရဲကျွန်တော်တို့ကမှရှေ့ကြောင်းလူသမားတွေကိုကုကျင်းစားတဲ့ဒါဒီနားလေဆန္ဒထောက်ထားမှုရှိရဲဒါထိုင်းလူတိုင်းဝိုင်းရနေပြီးတော့မီဒီယာထဲမှာပြန်တုံ့ပြန်လည်မှုအတွက်ကျွန်တော်တို့ရှေ့ကြောင်းလူသမားတွေဂျာထဲမှာရှိတဲ့ခံစားချက်တွေဘယ်လိုရှိပါလဲဟလာညီမဒီသားတွေအနေနဲ့ဒီယောဂါကိုဟလာဟိုဖြစ်ချင်တဲ့ဆန္ဒမရှိမဖြစ်အောင်လေကျူတင်ကာဝယ်မှုတွေလုပ်ဆောင်နေဆိုတဲ့ စိတ်ကံစားမှုရှိရဗီဒီယိုဖိုင်ကိုပြီးဖို့ကိုပြောင်းလဲအဲဒါတောင်းဆိုပြီးတော့မီဒီယာတွေမှာကြည်တယ်နဲ့ဖြစ်အောင်ပြန်ပြီးတော့ကြတော့ပေါ့နော်ညီမတွေစာနာခံလို့ရှိအောင်လုပ်ပြီးရပြုလဲပေါ်လာပါတယ်အဲဒါကြောင့်မို့ကျွန်တော်နှစ်ပိုင်းပြောမယ်ဆိုဒီပိုင်းကခွဲခြားဆက်လို့မရှိဘူးဒီပိုင်းကကျွန်တော်တို့လူသမားစုကိုနားလည်ခဲ့ရှင်းတော်လူသမားတွေကဘဝအခြေအနေမှန်ကိုနားလည်ခဲ့အဲဒီ community ကနေကျွန်တော်တို့စာနာထောက်ထားမှုတွေရှိတယ်ဒီလိုပြောလို့ရပါတယ်ဟုတ
်တော်သေးတော့ပေါ့နော်တစ်ဖက်မှာဟလာတော်ဝင်ရှိတဲ့လူတွေကိုယ်တိုင်ကိုကဒီမှာရှေ့ပြောင်းလူမားတွေရနေပြီးတော့ဒီယောဂပူစသလိုဖြစ်တယ်စသလိုမျိုးပြောတဲ့အချိန်မှာတိုင်းလူလူကြားထဲမှာလည်းပဲဟလာရှေ့ပြောင်းလူမားတွေပေါ်သဘောထားတွေပြောင်းနေခွဲခြားဆက်ဆံတာတွေရှိနေတယ်တစ်ဖက်မှာကိုယ့်ကိုယ်စာနာထောက်ထားပြီးတော့ကိုယ့်ရဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရှိသေးတယ်ဆိုတော့တော်သေးတယ်လို့ပဲပြောရမှာပေါ့လေနော်အဲ့တော့အခုကမြန်မာနိုင်ငံမှာကအာဏာသိမ်းထားတဲ့အချိန်မျိုးပေါ့နော်စစ်တကအာဏာသိမ်းထားတဲ့အချိန်မျိုးဆိုတော့ကိုမိုးကျော်တို့လူဒီထိုင်းကနေမှရွှေကြောင်းလူသမားကြီးလုပ်နေတဲ့လူတွေအတွက်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလိုအပ်ခံရတာဘလို့အခက်အခဲတွေပိုတွေ့လာတာမျိုးရှိလဲ
။အော်ကျွန်တော်ဒီတဲဒီထိုင်းနိုင်ငံတနင်္လာနေ့မှာရောက်နေတဲ့ရွှေကြောင်းလူသမားကြီးအကုန်လုံးကလည်းမြန်မာနိုင်ငံသားတွေမြန်မာနိုင်ငံသားတွေဖြစ်တဲ့အခါကျတော့အဲ့မြန်မာနိုင်ငံသားကထိုင်းနိုင်ငံထဲမှာရှိရှိ၃တန်းဝန်းနဲ့၄တန်းလောက်ရှိတယ်။ဒါဒီ NGO တွေအလုပ်သမားကြီးလုပ်ဆောင်နေတဲ့ဖွဲ့စည်းရေးဆွေးနွေးရတယ်ကိုသိရပါတယ်။သူတို့ကြတော့ဒီဒီကြီးကမြန်မာပြည်မှာအာဏာသိမ်းလိုက်တဲ့အခါမှာသူတို့ပြောနေကြတယ်သူတို့ဒါလူသူတို့ဘဝအတိုင်းတွေကံနေပြီးပြောက်ဖို့လဲဈာထဲမှာဘာရတာကိုပတ်သိတယ်ဆိုစနစ်တာကာလပေါ့အရက်သားနဲ့ဒါစစ်စွန်းနဲ့အသေးစိတ်နဲ့ဒါအရက်သားနဲ့ဘိုင်းအုပ်ချုပ်တဲ့ဒီမိုကရေစီဟာမင်းကြီးလမ်းပေါ်ကိုကတ်တယ်ဆိုပြီးအုပ်ချုပ်တဲ့ကာလဖြစ်တယ်ကျွန်တော်အဲဒီအစိုးရနဲ့ပြီးတော့အများကြီးနိုင်ပြောကြတယ်ဘောဇနာဒီပေါက်ပြဲလေးရှူရဖြစ်လာတဲ့ကာရအိမ်မှာအလုပ်သမားတွေကကိုယ်နေနေနဲ့ဟာကိုယ်နိုင်ငံလေးကိုသွားလို့ရတယ်ဥပဒေသွားလို့ရလာတယ်အခုရဲ့ဒေတာရင်းကိုပြန်ပြီးတော့မရှိဘူးအဲ့ဒါရှူလို့ရတယ်အဲ့ဒါကိုယ့်ရဲ့ဒေတာကိုတိုင်ဝမ်ကြီးကိုပြန်လဲပြလာပြီးတော့အနာဂတ်မက်ဂျစ်ရှိလာသူတို့စူတောင်းလာတဲ့သူတို့ရဲ့ရှင်းနေတာတွေအဲ့ဒါတိုင်းပြည်မှာပြန်ပြီးတော့ဒေတာတွေရဲ့လုပ်ပိုင်စားပတ်မှုတွေအိမ်မက်တွေရှိအဲ့ဒီအိမ်မက်တွေကအာနာသိနေတဲ့ဆံမှာရိုက်ချူတာရတဲ့ဆံမှာသူတို့တည်ရုပ်ပေါ်ရည်နဲ့ဘာလိခက်ခဲတာလဲဥမာသူစီဥကတဲ့ဒီစီ2020 3လပိုင်းကနေပြီးတော့မီယံယူတဲ့လူပမာကြီးအရှင်ပြည်ချောမှုဆိုတာပြန်နိုင်နေပြီဆိုပြီးတော့အမှန်နဲ့ကစားပြတာနေပြီးတော့ကျွန်တော်တို့ရှင်းပြောင်းလူပမာကြီးရောက်ပြီးလူပမာများအဖွဲ့ပါရှင်းပြောင်းလူပမာကြီးကဘောလန်တီယာတွေတွားလို့အဝေးရပြန်လာတဲ့လူပမာကြီးရောဂါပြားကြီးကျင်းပြီးတော့ဒါတကယ်ပဲကိုဗစ်စီးရဲနဲ့အညီဟာဒီနေဆက်မှာနေထိုင်ပြီးတော့အဖက်ကန်းကိုအရှင်ပြည်ချောမှုဆိုတာကူးနိုင်နေတယ်အားကိုယ်တော့ကျူးလူတဲ့ကအဲ့ဒါကအစိုးရပြီးခဲ့တဲ့အစိုးရလက်ထက်မှာတာဝန်ကျခဲ့တယ်ဟလာဒုက္ကမတန်ရရှိမှုပြောင်းလို့ဆိုတဲ့အခါမှာအရင်အောင်လို့တရားအစီအစဉ်ချုပ်ရအခုတာလာလဲကြတော့အခုပိတ်တယ်ပိတ်လိုက်တယ်ဒါဘာသာပါရေးနိုင်ငံရဲ့ကြီးညာနဲ့နှစ်ရက်ပုံမှာ200ပဲသွားလို့ရမယ်အကန့်အသတ်ဖြစ်လာဒီဘက်မှာသားပြန်ဒီဘက်မှာဟလာကိုဗစ်ရောဂါတွေစစ်ဆေးတဲ့အခါမှာလည်းပိုင်ရင်းဝင်တဲ့ကာလတွေပုံလုံးပုံကားပြီးပြန်ခံတယ်အဲ့လိုဖြစ်သွားတယ်ဒုက္ခဒုက္ခတွေနဲ့ပြည်အနေနဲ့လည်းပါလေဒီလိုရောက်တယ်ဒီပတ်ဒီပတ်တွေမြင်ရင်းကိုကြားရတဲ့ဒီသမားတွေဒီပလင်းကျွန်တော်မျက်စိရှိမှန်းအစိုးရချုံးမှုကိုဖြစ်ပြီးတော့ဒုက္ခဒုက္ခတွေရောက်နေတဲ့အခြေအနေကိုကြောရတာဒါက2020နဲ့2021အာနာသိန်းနဲ့ကာလာကြီးစပူးမဲ့ဘူးကာလာကြီးမှာလူသမားတွေခံစားရတဲ့ဒါသိရတာမျိုးရှိတယ်အဲ့ဒီကမျိုးရှိတယ်အခုဆိုလို့ရှိရင်ပိုင်ကင်းဝင်တဲ့မျိုးကိုပုံကြမ်းနေတဲ့ခံရအောင်လေပြီးရင်အကတ်တက်နေတဲ့လက်ခံနေဒါဆိုဒီဘက်မှာသူရှိရတာတရက်ကတော့ကျွန်တော်အဲ့ဒီအကျဉ်းချုပ်ထုတ်ပြီးတရားတာဖုံးဆက်လိုက်တဲ့အခါမှာသူရှိရလားကဘယ်နေလို့ညာနေဖြစ်တာလူသမားရှိရလားကအဲ့ဒီလိုအခြေအနေဖြစ်လာတာပြီးခဲ့တဲ့အနှစ်တုန်းကသူရှိဟုတ်ကဲ့တရားတာထူးသွားတဲ့လူသမားတွေအကုန်လုံးကနေရင်းဒီကောက်ကိုပြန်နိုင်တယ်ကိုဗစ်ဖြစ်တာကြတဲ့ငကားပိုင်ခင်းဝင်တဲ့အခါမှာလည်းထောက်ပံ့နေတာကိုပြန်နိုင်တယ်ဒါကလည်းအရှင်ကြီးချုံးမှုရဲ့ဖြစ်စဉ်ကိုဖြစ်ခဲ့တာဗဟင်းကြီးကတော့အလုံးစုကိုဖြစ်ပါတယ်ဟုတ
်ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့အခြေအနေကလက်ရှိအခြေအနေပေါ့နော်နောင်ပိုင်းမှာတော့ဘလို့ဖြစ်မယ်ဆိုတော့ကျွန်တော်တို့မသိနိုင်သေးဘူးလက်ရှိအချိန်မှာကတော့လူသမားတွေအတွက်ကောလူသမားအကြီးလုံနေသူတွေအတွက်ကောအကုန်လုံးအတွက်အခက်အခဲပူပြီးကြုံလာတဲ့အချိန်တွေလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ကိုမိုးကျော်ကိုယ်တိုင်ကဟလာမြန်မာနိုင်ငံမှာအရင်စစ်အစိုးရလို့ပြောတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ကာလတွေမှာရောစစ်တပ်တပိုင်းရဲတပ်တပိုင်းအုပ်ချုပ်တဲ့ကာလရောတခါ NLD အစိုးရအုပ်ချုပ်တဲ့ကာလတွေမှာတောက်လျှောက်လူဟလာထိုင်းမှာနေပြီးတော့ရွှေပြောင်းလူသမားကြီးကိုတောက်လျှောက်လောက်လာတဲ့လူတူရဲ့အတွေ့အကြုံအရပြောမယ်ဆိုရင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်တဲ့အခြေအနေမျိုးနဲ့အရင်တုန်းကလိုရွေးကောက်ပွဲကနေတက်လာတဲ့အစိုးရကနေပြီးတော့အုပ်ချုပ်တဲ့အခြေအနေမျိုးဒီအခြေအနေမျက်ကိုရှင်းကြည့်မယ်ဆိုရင်ရွှေပြောင်းအလုပ်သမားတွေအတွက်ဘယ်လိုအစိုးရမျိုးအုပ်ချုပ်တာက ပို့ပြီးအထောက်အကူဖြစ်စေတယ်လို့ဘုမှုကျော်ကိုတိုင်မြင်ပါတယ
်။အော်ကျွန်တော်တို့ဒီပေါ့ရောက်ကြည့်တမားများအဖွဲ့ပေါ့နော်အဲ့ဒီအဖွဲ့မှာကျွန်တော်တို့ဘုံကာလရတယ်ပြီးတော့ခြေကြောင်းတမားတွေလို့ဆောင်ပြီးပြည်သူတွေရတယ်။အာဆရာနာသိင်းရဲ့ကာလဒီမှာလောက်လာတာမိမမဲ့ကျွန်တော်မိမမဲ့ပြီးတော့အာသူကခံရတဲ့အာအမိခတ်တယ်။အဲ့တော့မိမမဲ့တဲ့ခါကျတော့ညီငယ်ကားပေါ့ကွာသိတယ်ပေါ့အမေအမတန်မားလားတရားနိုင်ငံကဥပဒေအောက်မှာအတက်တလုံးကြအခုကောင်းနေကြရအခုဒီခံရလားအသက်အရွယ်ကြီးရရှာခံရတဲ့အခြေအနေမျိုးတွေဒါကျွန်တော်တို့ဘဝမှာလက်မြေပြည်တွေကြည့်ရတယ်ဒီမှုနဲ့တိုက်ပြီးဖြည့်ဆည်းဆောင်ရွက်ခဲ့ရပါတယ်ဟုတ်ဆိုတော့ကြတော့ဟုတ်ပြီယတအစုကတက်လာတဲ့အခါမှာဒီမှုဒီအစုရပေါ်ပေါ်ယတအစုရပေါ်ပေါ်ဒီလူကလည်းပြောဆန္ဒနဲ့ရွေးချယ်ပြောင်းလိုက်တက်လာတဲ့အစုကလက်ထက်ဒီမှာဆယ်နှစ်ပြောပြောဘာနဲ့ပြောပြောအဲ့ဒီတကြားလေးအခုမှရလိုက်တဲ့ဥမာလေးကိုပြောကြပါမယ်ကျွန်တော်တို့နိုင်ငံသားဖြစ်တော့ထောက်ခံတာတွားပြီးတဲ့အခါမှာရဲစခန်းကနေခိုင်ရဲစခန်းကနေခိုင်ပြည်ရဲမှာတက်လာချင်းရင်မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံတာဒီတိုင်းမှာတော်ပါဘူး။ဒေါ်နိုင်ငံသားဖြစ်ကြောင်းထောက်ခံတာကိုတိုင်ရင်းမှာတွားပြီး။အချိန်စီစီကတစ်ချက်မှာတော့ဒီတစ်ခါမှတွေ့ရင်အဆောင်ဆုံးမှုကိုမရခဲ့ဘူး။ဈာမှုကိုကျူးလာတဲ့ခါမှာအမတန်ခက်ခဲပါ။အချက်သားအစုကလက်ချက်မှာကျွန်တော်တို့ဟလာဒီတအလိုက်ကိုဟလာလူကမအဲ့ဒီပြောမယ်ဆိုရင်အောင်ကလေးလူကမကြီးနဲ့ဆက်ဆက်ပြီးတော့ပြည်သူရဲ့စစ်တပ်ပြီးတော့တိုင်ရင်းကတိုင်ရာရှိပြီးလူကမတိုင်ရာရှိပြီးဆက်လာတယ်သူတို့တိုင်ရဲ့ဒီဆက်သတိကတိုင်ရဲ့ဆက်သတိရတဲ့အခါကျွန်တော်တို့အကဲကဲနေဟာပြောပြတယ်ဒီလိုတိုင်ရင်းကနေပြီးတော့အလုပ်ဒီလူကမကြီးကအခုချက်နေပြီးစာတင်းပြီးဒီကိစ္စကိုပြီးစာလုပ်ငန်းဝင်တွေမှာပြီးစိုးရတဲ့ကိစ္စတွေပါဟာနိုင်ငံသားဖြစ်ကြောင်းဟာတိုင်ရင်းကနေထောက်ခံရတဲ့ထောက်ခံစာရဲ့ဒီဝါရဲကိုချက်ချင်းကကျင်းရတဲ့အခါမှာကျွန်တော်တို့စောတော့မျက်နှာဆုံးရှုံးရတဲ့လူကမာကြီးတက်ပြီ။ဒါကျွန်တော်ဖြည့်ရှင်းဆောင်ရတဲ့အခါမှာအမတန်မှအစီအစဉ်ချုံးမှုပါ။ပြောနေတာဆိုမိမရှိရဲ့ဆိုပြီးကြားလိုက်။အဲ့တော့စစ်စိုးရတဲ့ဖက်ကြီးရှောင်းလုံးမှာကျွန်တော်တို့မိမနဲ့နေတယ်။အခုဒီဖော်မန်ဖူဖော်မန်ဒီလိုကျွန်တော်တို့လူကမာကြီးတက်ပြီးနေဒီနေရာနဲ့ကျွန်တော်တို့မှဉာဏ်သာပူဇော်ရှိတော့လေပြန်ဆောင်ရနေတာဖြစ်ပါ။အဲ့တော့ရတားအစိုးရတာဖြစ်လာမယ်။တကယ်လားနောက်ပိုင်းမှာလူကမာကြီးကြီးနိုင်ငံတော်ဥပဒေနဲ့စမ်းပေါ်ပြပုတ်တဲ့နိုင်ငံကြီးပေါ့လူသားချင်းစီကိုပြပုတ်တဲ့နိုင်ငံကြီးပေါ်စီဒီတကယ်ချမှတ်လုပ်တယ်ဆောင်ရွက်နိုင်တယ်ဒီလုံးနိုင်ငံအတွက်တကယ်ကိုတည်ယုံနိုင်ငံသားကိုစီးပွားရေးဝင်လာမဲ့တဝါးကြီးဖြစ်ပါအဲ့ဒီဝါးကြီးဖြစ်ဖို့လေရတားအစိုးရမှာတော့တို့ဥပဒေနဲ့ကျွန်တော်တို့အတိုင်းကျွန်တော်တို့ရှုပ်ကြောင်းလူသမားတွေပူဇော်ကြည့်တဲ့အတိုင်းကျွန်တော်တို့ကသွားရောက်ပြီးတော့ဆက်ဆံရမယ်ဒီဌာနတွေမှာဆွေးနွေးပြီးတင်ပြဖို့ကျွန်တော်တို့ပြောဖို့ပြောဆိုဖို့ရတယ်အဲ့တော့အခုလိုဟလာဆရာသားတင်းတဲ့ကားကမှာကျွန်တော်တို့ဘူးဖတ်တော့ဘုရားကိုယုံကြရမယ်လူသမားရရဲ့ဘုရားကိုကြိုးစီခြင်းကျွန်တော်ဒီလိုမျိုးကြီးရှိတာဒီလိုမျိုးဖြစ်နေရှိတာ
ဟုတ်ကဲ့ပါကိုမကျော်ခုနပြောသွားတဲ့ဟလာအမိနဲ့သားရင်းနှီးငါလို့သူများနိုင်ငံမှာသူများနိုင်ငံသားတွေမလုပ်ချင်တဲ့အလုပ်ကိုလုပ်ပြီးတော့ရူးရူးတတားနဲ့ကိုဘွားရက်တီစာဝတ်နေရေးရုံးကန်လှူရှားဆောင်ရွက်နေကြသူအားလုံးစင်ပြေချုံးမွေးကြပါစေလို့ပဲကျွန်တော်ဆုတောင်းပေးနိုင်ပါတယ်ကိုမကျော်တို့လည်းဘေးရန်တွေကင်းပြီးတော့လုံလန်းဆောင်တာတွေအောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာဒီရဒီကောင်လေးကိုပြည်ပြည်မှာလည်းအရင်စတောင်းပေးရတဲ့စတောင်းကိုပြန်ပြီးဒီလိုတန်ရင်းပြောကြတယ်
ကိုမေကံယောဂတတိယလှိုင်းနဲ့ကြုံနေရတဲ့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရင်ဆိုင်နေရတဲ့အခက်အခဲအကြောင်းအလို့သမားကြီးလှုပ်ရှားသူဦးမိုးကျော်ကိုကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားတာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
ဇွန်လ26ရက်စနေနေ့ဟာချင်းတိုင်းရင်းသားကျောင်းသားခေါင်းဆောင်ဆလိုင်းတင်မောင်ဦးကျိုးပေးခုမြခံခဲ့ရတဲ့45နှစ်မြောက်နေ့ဖြစ်ပြီးမြန်မာနိုင်ငံတလွားကဆင်အာနာသိမ့်မှုဆန့်ကျင်ဆန္ဒပြပွဲတွေမှာသူ့ကိုဂုဏ်ပြုပြီးသူပြောခဲ့တဲ့စကားတွေကိုကောက်နှုတ်ရေးသားထားတဲ့စာတမ်းတွေကြိုင်ဆောင်ပြီးချီးတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်ပပဲတမ်းမြို့နယ်မှာစနေနေ့ကလူငယ်တွေစုဝေးပြီးတရက်တက်ဆန္ဒပြခဲ့ကြတာပါ။ဆင်အာနာရှင်ဆန့်ကျင်တဲ့စာတမ်းတွေမီးရှို့ထားတဲ့မီးတုပ်တွေကင်စပီးချီတဲ့ဆန္ဒပြခဲ့ကြတဲ့လူငယ်တွေဟာရဲကားတွေရောက်လာချိန်မှာချက်ချင်းပဲလူစုခွဲခဲ့ကြတာဖြစ်ပါလေ။ရန်ကုန်အရှိတကုံအရက်မှာလည်းလူငယ်တွေစုဝေးပြီးလျှက်ကပြက်ဆန္ဒပြခဲ့ကြပါလေ။ကမ္ဘာမူရဆေးဝါးတိုက်ဖြစ်ရင်းနေဖြစ်နေကုလသမဂ္ဂကတက်မှတ်ထားတဲ့ဂျူလ26ရက်နေ့မှာမြန်မာဆေးရုံချုပ်ရေးကောင်စီကအမေရိကန်ဒေါ်လာတန်း680တန်ဖိုးရှိတဲ့ဖမ်းမိမူရဆေးဝါးနဲ့ဆက်ဆက်ဓာတ်ရုပ်ပစ္စည်းတွေကိုမီးရှို့ဖျက်ဆီးခဲ့ပါလေ။ တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ထူးဆက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှန်ပေါင်းဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးပဲThis program